Welcome to the Voice of America in Burmese.
ပင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ24ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖမ်းယူကြည့်ရှုနိုင်သလို VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
Israeli ကြောင့်တိုက်ခိုက်မှုကြောင့် Lebanon မှာလူ356ဦးထက်မနည်းသေဆုံးပြီး1200ကျော်ဒဏ်ရာရရှိပါတယ်မြန်မာနိုင်ငံကိုဂျက်လေရင်လောင်စာဆီအပါအဝင်လက်နက်တင်ပို့မှုမလုပ်ကြဘို့အမေရိကန်အိန္ဒိယဂျပန်ဩစတြေးလျခေါင်းဆောင်တွေထပ်မံတိုက်တွန်းလိုက်ပါတယ်တရုတ်ရုရှားကားပစ္စည်းပါဝင်တဲ့မော်တော်ယာဉ်ရောင်းချမှုအမေရိကန်ပြည်တွင်းမှာကန့်သတ်ဖို့ပြင်ဆင်ဆောင်ရွက်နေပါတယ
်အဲ့လိုသတင်းတွေပြီးမှာတော့သမ္မတဘိုင်ဒန်နဲ့တွေ့နောက်ဆုံးဖြစ်ပွဲရှိတဲ့ကုလသမဂ္ဂမိန့်ခွန်းအစည်းအဝေးအတားတဲ့ဥပဒေတွေပေါ်အမေရိကန်သမ္မတလောင်း2ယောက်တို့ရဲ့အမြင်တွေကိုလည်းနားဆင်ရှုစားပါမယ်ဒါပြင်မြန်မာခရိုင်အတွင်းလေကြောင်းတိုက်ခိုက်မှုအရက်ခတ်တပ်တော်နဲ့ရက်တင်သွေးမှုတွေကိုလည်းကြားကြမှာပါ။ရုံနိုင်ငံမှာဝီဂါလူမျိုးတွေပြောနေကြသလားစစ်စစ်ချက်ကိုလည်းရှုစားမှာဖြစ်ပါလေ။အပတ်စဉ်အစည်းအဝေးမှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားမှာပါ။အခုတော့ထိတ်ကြောက်သတင်းတွေကိုကိုသားညွန့်ဦးကတင်ပြပါအောင်မယ
်။လေဘရွန်နိုင်ငံအတွင်းဟတ်စပိုလာစစ်သွေးကြွတွေကိုအစ္စရေးကစစ်ဆင်နေရမှာတတိယလနေ့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်လူ356ဦးထက်မနည်းသေဆုံးပြီးတော့1200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြတ်မှတ်800ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်။လေဘရွန်နိုင်ငံတောင်ပိုင်းကနေရအတော်များများကြီးကြီးမားမားတိုက်ခိုက်ခံခဲ့ရတယ်လို့လေဘရွန်နိုင်ငံပိုင်သတင်းတွေမှလည်းကြေညာသွားပါတယ်။သေဆုံးတဲ့ထဲမှာတော့ကလေးငယ်24ဦးနဲ့အမျိုးသမီး42ဦးပါတယ်လို့လေဘရွန်ကျွမ်းမကြီးတာဝန်ရှိသူတွေကပြောပါတယ်။လေဘရွန်ရှေ့ချမ်းဘက်ကတောင်ကြားမှာရှိတဲ့ဒေသခံတွေအနေနဲ့ဟစ်စပိုလာလက်နက်တိုက်တွေကနေဝေးဝေးနေကြဖို့အစ္စရေးစစ်တပ်ကသတိပေးပါတယ်။အစ္စရေးပိုင်နက်ကိုလုံမှုယူတိုက်ခိုက်တာမျိုးမလုပ်နိုင်ဖို့အတွက်ဟစ်စပိုလာတို့ပြင်ဆင်ဆောင်ရွက်မှုတွေကိုစောင့်ကြည့်သွားမယ်လို့အစ္စရေးစစ်တပ်ပြောခွင့်ရသူကပြောပါတယ်။လေဘရွန်တောင်ပိုင်းမှာတော့ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးကြရတာမလို့ဘေရုတ်မြို့အသွားအဝေးပြေးလမ်းမကြီးပေါ်မှာပြည့်ကျက်နေပါတယ်။ဟစ်စပိုလာတွေဟာဒုံးကျည်တွေ drone တွေနဲ့လက်နက်တွေကိုရပ်သားနေရာတွေမှာတိုးလောင်ထားတယ်လို့အစ္စရေးစစ်တပ်ပြောခွင့်ရသူကပြောပါတယ်။ဟက်စပူလာတို့ရှိနေတဲ့နေရာနဲ့ဝေးဝေးနေကြဖို့လေဘရွန်နိုင်ငံသားတွေကိုအစ္စရေးကသတိပေးနေပါတယ်။အနေနဲ့လမ်းကြောင်းတွေကနေထွက်ခွာကြဖို့နဲ့စစ်စင်ပြီးရင်တော့မိမိရဲ့နေအိမ်ကိုဘေးကင်းရေးနဲ့ပြန်လာနိုင်ကြတယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကလည်းလေဘရွန်ပြည်သူတွေကိုသတိပေးစကားပြောကြားပါတယ်။လေဘရွန်နဲ့ဆီးရီးယားနိုင်ငံမှာတော့လက်စစ်စာပို့စနစ်ပီဂျာဆက်လေးတွေပောက်ကွဲမှုဖြစ်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပြီးဒီဖြစ်ပျက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ကြိုတင်သိရှိထားတာမျိုးမရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်ဒီကိစ္စမှာအမေရိကန်ကပါဝင်ပတ်သက်တာမျိုးမရှိပဲအဖြစ်ပျက်ချက်လက်တွေကိုစုဆောင်းနေတယ်လို့နိုင်ငံကြေးဌာနပြောခွင့်ရသူမက်သူးမီလာကပြောပါတယ်လေဘရွန်နိုင်ငံတစ်ဝှမ်းနဲ့ဆီးရီးယားနိုင်ငံတွေကတချို့မှာပြီးခဲ့တဲ့အင်ကာနေကပီဂျာဆက်ကလေးတွေရာကနန်းချီပောက်ကွဲမှုဖြစ်ပြီးတော့လူ9ဦးထက်မနည်းသေဆုံးတယ်လို့လေဘရွန်အစိုးရနဲ့ဟက်စပိုလာတာဝန်ရှိသူတွေကပြောပါတယ်တဟာအတော်ကြီးတိမ်မွေ့နေတဲ့နည်းပညာသုံးပြီးအစ္စရေးဘက်ကပြုလုပ်တိုက်ခိုက်ခဲ့တာလို့လေဘရွန်အာနာဝင်ကအပြစ်တင်ပါတယ်။အစ္စရေးစစ်တပ်ကတော့ဒီပေါ်မှာမှတ်ချက်ပေးဖို့ညှင်းဆို့ထားပါတယ်။ဂါဇာမှာအစ္စရေးနဲ့ဟာမတ်စ်တို့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်တဲ့နောက်အစ္စရေးနဲ့လေဘရွန်ခြေဆိုင်ဟက်စပိုလာတို့အကြမ်းမှာလည်းနေ့စဉ်ဆိုသလိုပဲအပြန်အလှန်တိုက်ခိုက်မှုတွေရှိနေပြီးတကယ့်ကိုစစ်ပွဲဖြစ်ဖို့အတွက်တာဆူနေပါတယ်။မြန်မာနိုင်ငံကိုဂျက်လောက်စာစီပါဝင်လက်နက်တင်ပို့မှုတွေမလုပ်ကြဘဲအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်နဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေကတိုက်တွန်းပါတယ်။ပြီးခဲ့တဲ့စနေနေ့ကအဆုံးသတ်ခဲ့တဲ့အမေရိကန်အပါ၄နိုင်ငံထိပ်သီးအစည်းအဝေးပြီးပူးတွဲကြေညာချက်ထဲမြန်မာနိုင်ငံရေးကိစ္စကိုပါထည့်သွင်းထုတ်ပြန်ထားတာပါ။မြန်မာနိုင်ငံတခုကနိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုအကျပ်တဲတွေစိုးရွားလာတဲ့အပေါ်မှာအလုံးမင်းစိုးရင်ပြီးတော့အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးခံသူတွေလွတ်ဖို့အတွက်လူသားချင်းစာနာကူညီမှုတွေအဟံတားမရှိခွင့်ပြုဖို့နဲ့ကျွန်းနေနေဖြည့်ရှင်းကြဖို့ကိုလည်းဒီထုတ်ပြန်ချက်ထဲမှာတိုက်တွန်းပါတယ်။အာဆီယံဥဆောင်တဲ့မြန်မာရေးဖြည့်ရှင်းဖို့ကြိုးပမ်းချက်တွေကိုလည်းအခိုင်အမာထောက်ခံပြီးမြန်မာရေးအာဆီယံဘုံသဘောထား၅ချက်ကိုအပြည့်အဝအကောင့်ထည့်ဖော်ဖို့ကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့အော်စတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်တို့လေးဦးပူးတွဲထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံတွင်လက်ရှိဖြစ်နေတဲ့ပြည်ပခါရီနဲ့မတည်ငြိမ်မှုတွေဟာဒေသတွင်းကြီးကြီးမားမားတည်ရောက်မှုရှိပြီးတော့စိုက်ဘာရာဇဝတ်မှုတရားမဝင်မှုရဲ့ကုံတွယ်မှုနဲ့လူကုန်ကူးမှုလိုမျိုးနေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတိုးလာစေတယ်လို့ခေါင်းဆောင်လေးဦးရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာစေဖို့အတွက်လက်ရှိအကျပ်တဲကိုဖြည့်ရှင်းနိုင်ရေးအတွက်လက်တွေ့ချကျဖြည့်ရှင်းတာကိုထောက်ခံသွားမယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံတွင်2021ခုနှစ်စစ်တပ်ကအနာသိမ်းပြီးနောက်ကွတ်ရဲ့တစ်ဆင်ထိပ်သီးအစည်းအဝေးတိုင်းမှာမြန်မာအရေးကိုပါထည့်သွင်းဆွေးနွေးလေးရှိပါတယ်ခင်ဗျာ။
နက်ခင်းစီစဉ်တွေကို24နာရီထုံးလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
view american တိုင်ရင်အင်ကာနီမနဲ့ပိုင်နိုင်ငံတကာသတင်းတွေကိုဆက်လက်တန်လှည့်နေပါတယ်။ American သမ္မတ Joe Biden ဟာ Arab Sofa ပြည်တော်စု UAE သမ္မတကိုအင်ပီရိုမှာတရင်လာနေလက်ခံတွေ့ဆုံပြီးတော့နှစ်နိုင်ငံကာကွယ်ရေးနဲ့မဟာဗျူဟာမိဖက်အားကောင်းလာစေဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။သမ္မတ Biden ဟာ UAE သမ္မတ Sheikh Mohammed bin Zayed Al Nahyan နဲ့နှစ်ဦးသားဒီသမ္မတအင်ပီရိုစီဝေးခန့်မှမှာရှိစေမှာပဲ။ UAE နိုင်ငံဟာထိုးရင်းကြံစည်မှုတွေနဲ့အနာဂတ်ကိုရှေ့ရှုပြီးရဲတင်းတင်းဆုံးဖြတ်ဆောင်ရွက်ရှိတယ်လို့ချီးကျူးပြောဆိုပါတယ်။နိုင်ငံကြားပြည်သူတွေကြားတူညီချက်တစုံတရာရှိပြီးတော့ AI ဉာဏ်ရည်တုနည်းပညာနဲ့တန်ရှင်းစွမ်းရည်ကိစ္စရပ်တွေမှာနိုင်ငံပူးပေါင်းဆွေးနွေးမှုတွေတိုးလာတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဂါဇာစစ်အဆုံးသတ်ရေးကြိုးပမ်းမှုကိုလည်း UAE သမ္မတနဲ့ဆွေးနွေးခဲ့တယ်လို့ UAE နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့အဓိကကာကွယ်မိဖက်ဖြစ်လာဖို့ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။နိုင်ငံကြားမဟာဗျူဟာမြောက်မိဖက်အဖြစ်ခိုင်မြဲလာစေဖို့အမေရိကန်ပြည်ထောင်စုနဲ့လက်တွဲဆောင်ရွက်ဖို့ခိုင်ခိုင်မာမာပိုင်းဖြတ်ထားတယ်လို့ UAE သမ္မတ Sheikh Mohammed ကလည်းပြောပါတယ်။UAE နိုင်ငံထူထောင်တဲ့1982ခုနှစ်ကတည်းကဆိုရင် UAE စော်ဘွားသမ္မတတူအမေရိကန်ပြည်အောင်စုချစ်ကြည်ခီးစဉ်လာရောက်တာဒါပထမဆုံးချိန်လည်းဖြစ်ပါတယ်။တရုတ်နဲ့ရုရှားကဒီထုတ်တဲ့ကားပစ္စည်းတွေတက်ဆင်ပြီးတော့အွန်လိုင်းဆက်သွယ်မှုလုပ်နိုင်တဲ့မော်တော်ယာဉ်တွေနောက်အလိုလျောက်မောင်းနှင်ရေးစနစ်တွေပါတဲ့မော်တော်ယာဉ်တွေကိုအမေရိကန်ပြည်အောင်စုတွင်ရောင်းချမှုတွေပိတ်ပင်ဖို့ပြင်ဆင်ဆောင်ရွက်နေတယ်လို့အမေရိကန်ကုန်သွယ်ရေးဌာနကပြောပါတယ်။ဒါဟာအမေရိကန်မျိုးသားလူမျိုးရင်းနဲ့ယာဉ်မောင်းတွေကိုအကောက်အွယ်ပေးနိုင်ဖို့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းဆိုပါတယ်။တရုတ်နဲ့ရုရှားလိုကွန်ပျူတာအပြော့ထည်ကားပစ္စည်းတက်ဆက်မှုပိတ်ပင်ချက်တွေကို2028ခုနှစ်ထုတ်မော်ဒယ်ယာဉ်တွေကစပြီးအသက်ဝင်မှာဖြစ်တယ်လို့ကွန်ပျူတာအမားတွေပစ္စည်းတက်ဆက်မှုပိတ်ပင်တာတွေကိုတော့2030ဒါမှမဟုတ်2029ဇန်နဝါရီထုတ်မော်ဒယ်ယာဉ်မျိုးစားတွေကစပြီးအသက်ဝင်စေမယ်လို့ကုန်သွယ်ရေးဌာနအရာရှိတွေကပြောပါတယ်။အတန်ဖန်းဆက်ကရိယာကင်မရာ GPS ဆက်သွယ်စနစ်နဲ့ Bluetooth နည်းပညာဆက်သွယ်ရေးစတဲ့ဒီမော်ဒယ်ယာဉ်ပေါ်ပါတဲ့ကရိယာတွေကနေကားပန်ရှင်နဲ့ပတ်သက်တဲ့ပုံကွေးချက်လက်တွေကိုပေါက်ကြားနိုင်တာကြောင့်မလို့အခုလိုမျိုးအစောတလျှင်ကာဝယ်ဆောင်ရွက်ဖို့အရေးကြီးတယ်လို့ကုန်သွယ်ရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရတယ်။တရုတ်နိုင်ငံမော်တော်ယာဉ်တွေဟာအမေရိကန်မျိုးသားလူငယ်ကိုထိခိုက်နိုင်သလားဆိုပြီးစုံစမ်းစစ်ဆေးဖို့သမ္မတဘိုင်ဒန်ကဖေဖော်ဝါရီလအတွင်းကအမိန့်ထုတ်ခဲ့ပြီးတဲ့နောက်အခုလိုမျိုးကုန်သွယ်ရေးဌာနရဲ့ကြေညာချက်ထွက်လာတာပါ။တရုတ်နိုင်ငံထုတ်တဲ့ဒီလက်စစ်ကားတွေအလျင်မြန်ဈေးကွက်ရလာနေတဲ့ဥရောပဘက်မှာလည်းတရုတ်မော်တော်ယာဉ်တွေရဲ့ကွန်ပျူတာစနစ်တွေနဲ့ပတ်သက်ပြီးတော့လုံခြုံရေးစိုးရိမ်ချက်တွေထွက်ပေါ်နေပါတယ်။အမေရိကန်ပြည်တော်စုတွင်အကြမ်းဖက်ရာဇဝတ်မှုတွေဒုတိယမြောက်နှစ်ဖြစ်နေဇက်တိုက်ကျဆင်းလာတယ်လို့ FBI Federal စုံစမ်းရေးဘျူရိုအစီရင်စာတက်မှာဖော်ပြပါရတယ်။2022ခုနှစ်ကနေ2023ခုနှစ်အတွင်းအကြမ်းဖက်ရာဇဝတ်မှုတွေစုစုပေါင်း300ခန့်လုံးကျဆင်းတယ်လို့တရင်းလာနေထုတ်ပြန်တဲ့ FBI နိုင်ငံဟွာရာဇဝတ်မှုကင်းဆိုင်ရာအစီရင်စာမှာဖော်ပြပါရတယ်။လူသတ်မှုက 17.6 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့မဒိမ့်မှုတွေကလည်း9ရာခိုင်နှုန်းကျော်ကျဆင်းတယ်လို့ဖော်ပြပါရတယ်။လူရဲမှုတွေနဲ့အပြင်းထန်တိုက်ခိုက်မှုရေတွက်တွေလည်းအနည်းငယ်ကျဆင်းတယ်လို့ဆိုပါရတယ်။ဖောက်ထွင်းမှုအပါအဝင်ပိုင်ဆိုင်မှုတွေကိုထိခိုက်စေတဲ့ရာဇဝတ်မှုတွေကတစ်နှစ်အတွင်း 2.4 ရာခိုင်နှုန်းလောက်ကျဆင်းတယ်လို့ဖော်ပြပေမဲ့ကားခိုးယူမှုတွေကတော့ 12.6 ရာခိုင်နှုန်းအထိတက်လာပါရတယ်။လူသတ်မှုတွေတိတိတသာကျဆင်းသွားပြီးအခုဒီကျဆင်းနှုန်း 17.6 ရာခိုင်နှုန်းဟာဆိုတာနှစ်20အတွင်းအကြီးဆုံးမှတ်တမ်းဖြစ်တယ်လို့ FBI တာဝန်ရှိသူတွေကပြောပါရယ်။ဒီအစင်ကစားအတွက်အမေရိကန်မျိုးကြီးတွေနောက်ပြည်နယ်နဲ့ဒေသဥပဒေစိုးမိုးရေးအာဏာပိုင်အဖွဲ့ပေါင်း 16,000 ကျော်ကနေအချက်လက်ရရှိခဲ့တာဖြစ်ပါရယ်ခင်ဗျာ။
ခုတော့သတင်းဆောင်ပါတွေကိုတင်ပြပါလို့မယ်။အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါတွေနဲ့စပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံမှာဒီအပတ်တွင်နောက်ဆုံးအကြိမ်မင်ခွန်းပြောဖို့ရှိပါတယ်။တခြားနိုင်ငံခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်တိကျတွေ့ဆုံတဲ့တစ်ချိန်တည်းမှာပဲအရှေ့လယ်ပိုင်းကအဖြစ်ပြက်တွေဟာလည်းသူ့အာရုံထဲမှာလွှမ်းမိုးလို့နေမှာပါ။အနီတာပါဝဲလ်သတင်းပေးပို့ထားတာကိုကိုငိမ့်ချန်ကတင်ပြထားပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့နိုင်ငံတကာညီလာခံတစ်ခုမှမိန်ကွန်းပြောတာနောက်ဆုံးအကြိမ်ဖြစ်မှာပါ။ကုလသမဂ္ဂအထွေထွေညီလာခံတက်ဖို့ကမ္ဘာခေါင်းဆောင်တွေနယူးယောက်မြို့မှာရောက်နေတဲ့အချိန်မှာအရေးကြီးတဲ့ကာလမှာကျင်းပတဲ့ညီလာခံပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒယ်သောမတ်စ်ဂရင်းဖီကပြောပါတယ်
We say this every year.
Tomorrow အတောင်နှစ်တိုင်းပြောပါတယ်။ဒါပေမဲ့ဒီနှစ်ကုလညီလာခံဟာပို့ပြီးတော့အရေးကြီးတဲ့စိန်ခေါ်မှုများတဲ့အချိန်မှာကျင်းပတာပါ။ကျမတို့အာယုံစိုက်ဖို့နဲ့လှုပ်ဆောင်မှုလိုတဲ့ပဋိပက္ခတွေအကျက်တဲတွေကနှစ်တိုင်းတိုးလာနေရပါ။အ
ဲ့ဒီတဲကထိတ်ဆုံးကတော့ဂါဇာအရေးဖြစ်ပြီး အမေရိကန်ရဲ့ယက်တီချက်ဟာကုလသမဂ္ဂညီလာခံယက်တီချက်နဲ့မတူပါဘူး။ပြီးခဲ့တဲ့အပတ်ကပဲအစ္စရေးအနေနဲ့ပါလက်စတိုင်းနယ်မြေကိုသိမ်းပိုက်ထားတာ12လအတွင်းရုပ်သိမ်းဖို့ကုလသမဂ္ဂညီလာခံကနိုင်ငံအများစုကတောင်းဆိုတဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်ခဲ့တာပါ။ကန့်ကွက်မဲ့ပြီးခဲ့ကြတဲ့နိုင်ငံ14နိုင်ငံမှာအမေရိကန်ပါဝင်ခဲ့ပြီးဒါဟာနှစ်နိုင်ငံယက်တီရေးအဖြေကိုအန္တရာယ်ဖြစ်စေမဲ့တစ်ဖက်သက်ဆုံးဖြတ်ချက်မှန်သမျှကိုစန့်ကျင်တဲ့အမေရိကန်ရဲ့ယက်တီချက်နဲ့ကိုက်ညီပါတယ်လို့တမ်မကြီးသောမတ်ဂရင်းဖီကပြောပါရယ်ဒီနှစ်မိန်ကွန်းမှာတော့သမ္မတဘိုင်ဒန်အနေနဲ့အစ္စရေးနဲ့ယူကရိန်းကိုထောက်ခံတဲ့အကြောင်းပြောဆိုမယ်လို့လေးလာသူတွေကခန့်မှန်းပါရယ်သူသမ္မတတက်တန်းအဆုံးမှာဒီပြည်ပခနှစ်ခုဟာအဓိကစိန်ခေါ်မှုဖြစ်တယ်လို့ကင်ကက်စလာလို့လေးလာသူတွေကပြောပါရယ
် With the Middle East
အစီအလဲဘက်မှာဖြစ်နေတဲ့ကိစ္စတွေကြောင့်ဒါကိုထိန်းထားဖို့ဘယ်လိုလုပ်မလဲဆိုတာနဲ့ဒီပြည်ပခတွေကနေဒေသရင်းစစ်ပွဲတခုဖြစ်မတော့ဘလို့လို့မလဲဆိုတာမေးစရာဖြစ်လာပါလေဒါဘာဖြစ်လာမလဲဆိုတာလူတိုင်းခံမှန်းနေတဲ့ကိစ္စပါ
တေးကြတာတခုကတော့ဒီပရိပခကတနှစ်နီးပါးကြာလာတာနဲ့အမျှဟာမတ်စ်လက်ထဲမှာတစားကန်တရာလောက်ကျန်နေတယ်လို့ယူဆကြပါတယ်သူတို့အိမ်ပြန်ရောက်ဖို့ကထိတ်တန်းဦးစားပေးဖြစ်တယ်လို့တမရအိမ်ပြူတော်ကပြောဆိုထားပြီးအစ္စရေးနဲ့ဟာမတ်စ်စစ်သွေးကြွအဖွဲ့အကြားအပြစ်ရရေးအတွက်အဓိကအချက်လည်းဖြစ်ပါတယ်သူတတန်းအတွင်းမဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်ထူထောင်ပြီးကမ္ဘာစံနှုန်းတွေပြန်သတ်မှတ်ခဲ့တဲ့သမ္မတဘိုင်ဒန်ရဲ့နှုတ်ဆက်မိန့်ခွန်းကိုကမ္ဘာခေါင်းဆောင်တွေအနေနဲ့နှွေးနှွေးထွေးထွေးကြိုးဆိုကြမှာပ
ါ
နိုင်ငံတော်တော်များများကသူ့ကိုကြည်ညိုကြတာများပါတယ်မကြည်ညိုတဲ့သူအနည်းငယ်လည်းရှိပါတယ
်သမ္မတဘိုင်ဒန်အနေနဲ့ဒေသစံတော်ချိန်အင်္ဂါနေ့မနက်ပိုင်းမှာမိန့်ခွန်းပြောမှာပါခင်ဗျာ
ခွန်ကြီးညံပြောပြခဲ့တာပါအမေရိကန်ပြည်ထောင်စုကအင်တာနက်အွန်လိုင်းနဲ့ဆိုင်တဲ့တည်ဆဲဥပဒေပေါ်နိုင်ငံရေးပါတီအသေးစီကမေးခွန်းထုတ်လာနေကြပါတယ်ဒီကိစ္စအပေါ်မှာအခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့သမ္မတလောင်းနှုတ်ဖြစ်ကြတဲ့ကမ်လာဟဲရစ်နဲ့ဒေါ်နယ်ထရမ့်တို့ဘယ်လိုများရှုမြင်ကြပါသလဲ VOA သတင်းတောက်မတ်တဘယ်သတင်းပေးပို့ထားတာကိုကိုစောဝင်းနိုင်ကတင်ပြပေးပါမယ
် Would you like now to
American နိုင်ငံရေးပါတီကြီးနှစ်ခုအကြားတူညီတဲ့အချက်ကိုပြပါဆိုရင်online လူမှုကွန်ရက်တဲ့အနေနဲ့လက်ရှိရက်တိလှုပ်ဆောင်နေတဲ့ပုံစံကိုပြောင်းလဲပစ်ဖို့ဖြစ်ပါမယ်။တမရအဖြစ်ရွေးခန့်ရမယ့်သူကလည်းဒီကိစ္စကိုဆက်တွန်းအားပေးသွားမယ်သဘောရှိပါတယ်
။ We don't have free speech.
လွတ်လပ်စွာပြောဆိုခွင့်မရှိရင်လွတ်လပ်တဲ့အတိုင်းပြည်ဆိုတာရှိမှာမဟုတ်ပါဘူး
။ American ဖွဲ့စည်းပုံမှာပထမဆုံးပြင်ဆင်ပြဋ္ဌာန်းထားတဲ့ First Amendment လွတ်လပ်စွာပြောဆိုခွင့်အပေါ်လူမှုကွန်ရက်တချို့ကချိုးဖောက်နေတယ်လို့ Republican Party သမ္မတလောင်း Donald Trump ကယူဆပါတယ်။ဇန်နဝါရီလ6ရက်နေ့ကလွတ်တော်အဆောက်အဦးကိုကျန်းဖက်ဝင်စည်းမှုဖြစ်ခဲ့ပြီးတဲ့နောက် Trump ကိုယ်တိုင်လည်းလူမှုကွန်ရက်အကောင့်တချို့ကနေပိတ်ပင်ခံခဲ့ရပါတယ
်။ Upon my inauguration as president
ကျွန်တော်သမ္မတအဖြစ်ကြမ်းကြိမ်ပြီးတာနဲ့ online မှာဆက်လုပ်နေတဲ့ session 230ကိုပြင်ဆင်တဲ့ဥပဒေမူကြမ်းပုတ်ပေးဖို့လွတ်တော်ကိုတောင်းဆိုတော့ပါမယ
်။1996ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဒီ session 230ဟာကနေ့အသုံးပြုနေတဲ့အင်တာနက်နဲ့ဆိုင်တဲ့ဥပဒေအားလုံးရဲ့အခြေခံမူဖြစ်တယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်က Brandy Nonnecki ကပြောပါတယ်
။ It actually empowers platforms.
ဒါက online company တွေအနေနဲ့အရေးယူခံရခြင်းမရှိဘဲပသင့်တော်တဲ့ရေးသားတင်ပြမှုတွေကိုဖယ်ရှားခွင့်ရှိတဲ့ဥပဒေပါ။ဒါပေမဲ့လွတ်လပ်စွာပြောဆိုခွင့်ပြုထားတဲ့ First Amendment ကိုသွားထိခိုက်နေတယ်လို့ဆိုပြန်တယ်။ဘလို့ပဲဖြစ်ဖြစ်ဒီ First Amendment ဟာအစိုးရရဲ့ဖိနှိပ်မှုကိုပဲတက်ရောက်တယ်လို့ဖြစ်နေပါတယ်။ဒီ online company တွေကြတော့ပုဂ္ဂလိကကုမ္ပဏီတွေဖြစ်တယ်။ဒါကြောင့်တို့မှလွတ်လပ်စွာတင်ပြပိုင်ခွင့်ရှိပါတယ
်။အရင်ကဒီ session 230ကိုပြင်ဆင်ဖို့စူးစမ်းမှုတွေဟာမအောင်မြင်ခဲ့ပါဘူး။ Trump ရဲ့အကောင့်တွေပိတ်ခံလိုက်ရပြီးတဲ့နောက် Republican လွတ်တော်အမအများစုရှိတဲ့ Texas နဲ့ Florida ပြည်နယ်တို့ကလွတ်လပ်စွာပြောဆိုခွင့်အပေါ်လူမှုကွန်ရက်ကုမ္ပဏီတွေရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်တဲ့ဥပဒေတွေပြဋ္ဌာန်းခဲ့ကြပါတယ်။ဒါပေမဲ့လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့အစိုးရရဲ့ဝင်ရောက်ဆော့ဖတ်မှုမပါဘဲသူတို့ထံမှာတင်ပြမှုတွေကိုလွတ်လပ်စွာတိဖြတ်ကန့်သတ်မှုတွေလုပ်နိုင်တယ်လို့နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်တဲ့အတွက်အဲ့ဒီပြည်နယ်တစ်ခုကဥပဒေတွေအခုချိန်ထိအသက်မဝင်သေးဘဲဖြစ်နေပါတယ
် breeding ground for hate speech
ကမလာဟာရီစ်ရဲ့ဒီမိုကရက်ပါတီကတော့လူမှုကွန်ရက်တွေဟာအမုန်းတရားပြောဆိုမှုတွေကိုအလွန်ကြုံခွင့်ပြုထားတယ်လို့ဆိုပြပါတယ်2022ခုနှစ်ကဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့ဒုသမရဟာရီစ်ကစူးစမ်းခဲ့ပူပါတယ
် hateHas become so common on the internet.
Internet ပေါ်ကအမုန်းစကားတွေဟာအသုံးများလွတ်တဲ့အတွက်သမယိုးကျပြောနေကြစကားလို့ဖြစ်လာပါတယ်။တချို့လူတွေအတွက်ဒါဟာရှောင်လွှဲလို့မရတဲ့အရာဖြစ်လာပါတယ်။
လက်ရှိအချိန်ထိတော့လူမှုကွန်ရက်တွေအနေနဲ့သူတို့ထံမှတင်ပြမှုတွေကိုလွတ်လပ်စွာတိဖြတ်ခွင့်ရှိနေပါသေးတယ်။ဒါပေမဲ့နိုင်ငံရေးသမားအများစုနဲ့အမေရိကန်အတော်များများကတော့ဒီကိစ္စမပြည့်ပြတ်သေးဘူးလို့ယူဆနေကြပါတယ်ခင်ဗျာ
။ဆက်လက်ပြီးပြည်တွင်းဆက်ဆက်သတင်းတွေကိုကြည့်ကြအောင်ပါ။မဇိုမြို့နယ်ငမကြီးကြီးရွာမှာလေကြောင်းကအတိုက်ခိုက်ခံရလို့တိုက်ဆုံသူအရေအတွက်14ဦးထုတိုးလာတယ်လို့မြေပြင်အခြေအနေသိရှိသူတွေကပြောကြပါတယ်။စစ်တပ်ဘက်ကမြင်းကြိုင်ခရင်ကိုအကြိမ်30တဲ့မနေ့လေချောင်းကတိုက်ခိုက်ထားပြီးအရသာ18ဦးထက်မနည်းလေတေဆုံးထားပါလေ။မြင်းရိုင်တဲကအခြေအနေတွေကိုကိုသားညူကပြောပြပါမယ်
။မန္တလေးတိုင်းမြင်းကြံခရိုင်ငဇုံမြို့နယ်တွေကကာကွယ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ထားတဲ့ငမကြီးကျေးရွာကိုစက်တင်ဘာလ20ရက်နေ့ကစစ်ကောင်စီကလေချောင်းကနေတိုက်ခိုက်ခဲ့လို့တေဆုံးသူရေအတွက်ဟာ14ဦးထိတိုးလာပါရယ်။လေချောင်းကတိုက်ခိုက်ခံရတဲ့နေမှာပဲ17ဦးတေဆုံးခဲ့ပြီးတော့စက်တင်ဘာလ22ရက်နေ့မှာတော့နောက်ထပ်တေဆုံးနေတဲ့ရုပ်လောင်း3လောင်းကြည်ရွာထဲမှာတွေ့ရှိတယ်လို့မြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုနေဦးကပြောပါတယ်
။တင်းဆုံးကနောက်တနေ့က3ယောက်ထပ်တွေ့ရပါဗျာ။အဲ22ရက်နေ့ကတွေ့ရပါဗျာ။အလောင်းကိုတွေ့တဲ့အချိန်မှာအလောင်းကိုထုတ်ဖို့ခြုံနေမှာပါဗျာ။ဒါပေမဲ့ဟိုဘယ်နေ့က20ရက်နေ့ကဟိုပြစ်လို့တွေ့တာလား21ရက်နေ့ကပြစ်တဲ့ဟာနဲ့တွေ့တာလားဆိုတော့အတီတော့မပြုတ်နိုင်ဘူး။ဒါပေမဲ့3လောင်းထပ်တွေ့တာတော့မှန်တယ်။ဒါပေမဲ့အလောင်းထုတ်ဖို့လုပ်နေတဲ့အချိန်မှာလေရင်လာတော့ကျတော့အကုန်လုံးကထားပြီးတော့ပြန်ပြေးကြရတာ။ပြန်ပြေးကြတဲ့အတိုင်းတောင်မှာအခုချိန်ကြီးကိုပြန်ကတ်လို့အဲ့ဒီရွာဘက်ကိုပြန်ကတ်လို့မရကြတော့ဘူးလို့အခုကလေရင်ရတဲ့အခုဒီနေ့ဆိုရင်လည်းတော့ချောက်အဲ့ပုံမှာဝဲနေတယ်မနေ့ကလည်းဝဲနေတယ်ဆိုတော့အဲ့ဒီရွာကိုဘယ်သူမှပြန်မသွားရကြတော့ဘူးဒီတခြားကာကွယ်ရေးဦးပေးမဲ့ကာကွယ်ရေးအဖွဲ့တွေရောပြည်သူတွေရောတိကျဆုံးကအခုလက်ရှိတွေ့ထားတဲ့ဟာကတော့ပထမရက်ကဟိုဟာတတိယောက်ပေါ့မနေ့က3ယောက်ထက်တွေ့ရဆိုတော့14ယောက်ပေါ့ဗျာအဲ့မှာနောက်ထပ်ကတော့လေယာဉ်နဲ့တီတော့ရှားတာမျိုးတော့မလုံနိုင်သေးဘူးပေါ့ဗျာထပ်တွေ့ရင်လည်းတွေ့နိုင်သေးတဲ့အနေအထားမျိုးတော့ရှိတာပေါ့
ငမကြီးကျေးရွာပါဝင်ငဇုံမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီကစက်တင်ဘာလ20ရက်နဲ့21ရက်နေ့တွေမှာနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်တဲ့အတွက်ကျေးရွာ9ရွာထက်မနည်းကတောင်းနဲ့ချီတဲ့ဒေသခံတွေဘီလူရွာကိုတင်းရှောင်နေကြရပါတယ်။ငမကြီးကျေးရွာဟာစကိုင်းတိုင်းမြောင်မြို့နယ်နဲ့ငဇုံမြို့နယ်အစပ်မှာရှိတဲ့ကျေးရွာဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားမှုမရှိဘဲနဲ့အခုလိုမျိုးဘုံကျဲတိုက်ခိုက်ခံရတာဟာကာကွယ်တပ်ဖွဲ့တွေရဲ့စီးလှုပ်ရှားမှုလမ်းကြောင်းတွေကိုဟန်တားဖို့ဖြစ်နိုင်တယ်လို့ယူဆနေပါတယ်။မြင်းကြံခရိုင်အထူးစစ်စီရင်စခဲ့တဲ့ဩဂတ်စတ10ရက်နေ့ကစပြီးတော့မြင်းကြံခရိုင်တဲကမြို့နယ်တွေမှာစစ်ကောင်စီကအကြိမ်30ထက်မနည်းလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့ပြည်သူ19ဦးထက်မနည်းသေဆုံးခဲ့ပြီးတော့အများစုဟာတိုက်ပွဲဖြစ်တာမရှိဘဲနဲ့တိုက်ခိုက်ခံရတာဆိုပြီးစီးရင်ကောက်ယူသူတွေကပြောပါတယ်မြင်းကြံခရိုင်တဲစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုအခြေအနေနဲ့ပတ်သက်လို့မြင်းကြံလူလူလှုပ်ရှားမှုကော်မတီတာဝန်ရှိသူတူကခုလိုပြောပါတယ
်ဆော့ဆော့ဆော့ဝန်ကဒီလေကြောင်းဖြစ်တာတော့30နီးပါးဒီလေကြောင်းတိုက်ခိုက်မှုပြုလုပ်ခါတာရှိရပြလေကြောင်းတိုက်ခိုက်မှုအများဆုံးတိုက်ခိုက်ခံရတာတော့နထိုးကြီးမျိုးနယ်ကအများဆုံးတိုက်ခိုက်ခံရတယ်เนาะဒီမြင်းပြန်နထိုးတောင်သာငဆုံပေါ့เนาะဒီမြင်းပြန်ဒီလေမျိုးနယ်အတော်မှာဒီအရသာဒီကြောင်းတိုက်ခိုက်မှုကြောင့်ဒီအရသာ18ဦးတေဆုံးခါတာရှိအများစုကတိုက်ပွဲဖြစ်တဲ့အချိန်မှာမဟုတ်ဘူးပေါ့เนาะတိုက်ပွဲဖြစ်တဲ့အချိန်မှာမဟုတ်ဘဲနဲ့အဲခုနဒီနားမှာဒီ PDF ရှိတယ်လို့ထင်လိုက်ထင်တာနဲ့အလင်းလင်းနဲ့ပြတာအဲလက်နဲ့ကြီးနဲ့ပြတာတွေလုပ်တာ
။ August 10ရက်နေ့ကစလို့နထိုးကြီးမြို့ပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေနဲ့မြို့နီးကဒီတရုတ်ရင်နံပိုက်လိုင်းစောင့်တဲ့ကင်းစခန်းကိုကာကွယ်တပ်ဖွဲ့တွေဘက်ကတပြိုင်တည်းဝင်ရောက်တိုက်ခိုက်ပြီးတော့မြင်းကြံခရိုင်အထူးစစ်စီရင်ကိုစတင်ကောင်ထည်ဖော်ခဲ့ကြတာပါ။အဲ့နောက်ပိုင်းမှာတော့တောင်သာငဇုံမြို့နယ်တို့ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေနဲ့ရဲစခန်းတွေကိုကာကွယ်တပ်ဖွဲ့တွေကတင်ပိုက်လိုက်ပြီးတော့လက်ရှိအချိန်မှာတော့နထိုးကြီးမြို့နဲ့တောင်သာမြို့တို့မှာစစ်ကောင်စီအုပ်ချုပ်ရေးယန္တရားမရှိတော့ဘဲနဲ့ဝန်ထမ်းတွေကတော့ညောင်ဦးနဲ့မြင်းကြံမြို့ပေါ်နေရာတွေကိုရွှေ့ပြောင်းထားတယ်လို့သိရပါပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ကိုတင်သွင်းနေတဲ့စစ်ကောင်စီနဲ့နိုင်ငံခြားတုပ်အရက်ဘီယာတွေပါဝင်ရင်မျိုးကုံတွေအလုံးကိုဒီလကစပြီးတင်သွင်းခွင့်မပြုတဲ့အကြောင်းအရက်ခတ်တပ်တော် AA ဘက်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ပြည်မှာရှိနေတဲ့လက်ကျန်ရင်မျိုးကုံတွေကိုအမိန့်ထုတ်ပြန်တဲ့နေ့ကနေ3လအတွင်းအခုကြောင်းချမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အေထုတ်ပြချက်ပေါ်ရခိုင်ဒေသခံတွေကဘယ်လိုများမြင်ကြပါသလဲ။ရန်ကုန်လာတဲ့တရင်ကိုကိုညာဝင်းအောင်ကတင်ပြပေးပါမယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုင်းနဲ့ပြည်နယ်အတော်များများမှာစစ်ကောင်စီရဲ့ထုတ်ကုန်တွေကိုတပိတ်မှောက်ဆန့်ကျင်ခဲ့ကြတာပါ။ဒါပေမဲ့ရခိုင်ဒေသမှာတော့စစ်ကောင်စီထုတ်ကုန်တွေကိုတင်သွင်းရောင်းချတာတွေအထူးသဖြင့်အရက်ဘီယာနဲ့ရင်မျိုးကုံတွေဟာဒီကနေ့အထိရောင်းအားကောင်းနေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကိုတင်သွင်းရောင်းချကြတဲ့ပြည်မနဲ့နိုင်ငံသားတို့အရက်ဘီယာဝိုင်စတဲ့ရင်မျိုးကုံမှန်သမျှကိုရခိုင်ပြည်တွင်တင်သွင်းခွင့်ပိတ်ပင်လိုက်ကြောင်း အရခတ်တော် ULAAA ရဲ့စက်တင်ဘာ19ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မှာကြန့်ရှိနေသေးတဲ့ရေမျိုးကုန်တွေကိုလည်းအမိတ်ထုတ်ပြန်တဲ့နေ့ကစပြီး3လအတွင်းအကုန်ရောင်းချရမှာဖြစ်တယ်လို့ထပ်မံတင်သွင်းရောင်းချတာတွေတွေ့ရှိပါကထိရောက်စွာအရေးယူဆောင်ရွက်တောင်းမှာဖြစ်တယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုလိုစစ်ကောင်စီထုတ်ကုန်တွေကိုမတင်သွင်းဖို့အရခတက်တော် AA ရဲ့ထုတ်ပြန်ချက်အပေါ်ပေါတော်ဒေသခံအမျိုးသမီးတဦးကအခုလိုမြင်ပါတယ
်အခုလိုဒီမျိုးထုတ်ပြန်တဲ့အပေါ်မှာညီမတို့အနေနဲ့ကြိုးဆိုရပေါ့နော်ဘာလို့လဲဆိုတော့ဒီအခိုင်အမာနောက်တော့အချင်းကစစ်တဲ့ထုတ်ကုန်တို့မများရှိနေပေါ့နော်ဒီအရက်အစီအမဟုတ်ပဲတခြားဒီမျိုးစီဝါတွေမိုက်ပြစ်စင်ကဲတို့တခြားแกๆมูรบ่เนาะไอ้မျိုးအများကြီးရှိနေပေါ့ဒီဒီဆက်မှာကြတော့ဆိုတော့အဲ့လိုမျိုးကတ်တက်လိုက်တာကကြတော့ဒီစစ်တက်ကိုပို့ပြီးတော့မှအမပြန်ရသေးဘောเนาะလို့ဆိုဒီဆက်မှာရခိုင်ဆက်မှာဒီနေမှာဘီယာတို့အားအဲ့လိုမျိုးအရောက်ွက်တယ်ပေါ့အဲရခိုင်ဖက်ကတော့အကောအဲ့လိုမျိုးဘွိုက်ကောလုပ်တဲ့ဘာညာအဲ့လိုမျိုးမြင်းနဲ့တင်ကြီးရတော့တွေ့ပေါ့เนาะဒါပေမဲ့ဒီမီဒီယာရှင်နေသားကြတော့ပုံမှန်ရောက်အားရှိနေတဲ့အနေထားကိုတွေ့ရပေါ့เนาะဆိုတော့အခုထုတ်ပြန်လိုက်တာကြတော့ကောင်းပါလေပေါ့ဟုတ်
အရကတတော်အနေနဲ့လက်ရှိမှာစစ်ကောင်စီထုတ်ကုန်တွေနဲ့ပြည်မကတင်သွင်းနေတဲ့ရေမျိုးကုန်တွေကိုဘာလို့ကန့်သတ်လိုက်တယ်ဆိုတာတိတိကျကျထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့လည်းအခုလိုကန့်သတ်လိုက်တာကရခိုင်ပြည်နယ်ကနေရနေတဲ့စစ်ကောင်စီရဲ့ဝင်ငွေကိုကန့်သတ်လိုက်တာဖြစ်နိုင်တယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူဦးထွန်းကြည်ကပြောပါတယ
်။စစ်ကောင်စီထောက်တဲ့အရက်တွေကိုကန့်သတ်လိုက်တယ်ဆိုတာကဒါကအများကြီးသဘာဝကျတယ်လို့ကျွန်တော်မြင်ပါတယ်ဒါတော့ကန့်သတ်လိုက်ခြင်းအပြင်ဒီဒီကန့်ကြီးကရတဲ့ဒီအရက်ဒါရတဲ့ဝင်ငွေတွေအကုန်လုံးဟိုရတန်းသွားနိုင်တယ်ဒါကကောင်းတဲ့ချက်တစ်ချက်ပေါ့ဒုတိယတစ်ချက်ကကြတော့ဒီကန့်ကြီးအတွင်းမှာဒီအရက်ရှယ်လုံးကန်းတွေစနစ်တကျပေါ်လာနိုင်တယ်ပေါ့လေနော်သူတို့ဒီလိုပေါ်လာခြင်းအပြင်အဲစစ်ကောင်စီဖက်ဖို့ဒီတခြားနေရာတွေကိုပြရမဲ့ဝင်ငွေတွေကိုကန့်ကြီးအတွင်းမှာပဲပြန်ပြီးတော့ဒီလေပတ်သွားနိုင်တဲ့ပုံစံကိုကျင်းသုံးလို့ရသွားတယ်ပေါ့လေဆိုတော့ဒါကဟိုအများကြီးသင့်တော်တယ်လို့ဟိုကျွန်တော်မြင်ပါတယ်ဟုတ
်ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံအတွင်းဖွံ့ဖြိုးတိုးတက်မှုနောက်အကျဆုံးပြည်နယ်တစ်ခုဖြစ်တယ်လို့စက်ရုံအလုံယုံတွေလည်းမရှိတာကြောင့်ပြည်နယ်အတွက်ရေမျိုးကုန်တွေစားသုံးကုန်စီနဲ့လူသုံးကုန်ပစ္စည်းတွေကိုပြည်မကနေတဆင့်မှာယူတင်သွင်းစားသုံးနေရတာပါအေအေဘက်ကပြည်မနဲ့နိုင်ငံခြားပြည်ရေမျိုးကုန်တွေပြည်တွင်းတင်သွင်းခွင့်ကန့်သတ်လိုက်တာကြောင့်ရခိုင်ပြည်နယ်အတွင်းမှာအရက်ချက်လုပ်ငန်းတွေပေါ်လာနေတယ်လို့အလို့ကန်အခွင့်အလမ်းတွေလည်းများလာနိုင်တယ်လို့ဦးထွန်းကြည်ကသုံးသပ်ပါတယ
်။ဒီခိုင်ပြည်မှာကဒီဓနိရေပေါ့လေဓနိရေကိုဆက်တဲ့အရက်ကခိုင်မှာအဓိကထွက်ကုန်ဖြစ်တယ်။နောက်တစ်ခုကတော့ဆန်ရက်ပေါ့ဆိုတော့ဓနိရေထွက်တဲ့အရက်ကရခိုင်တပြည်နယ်လုံးအတွက်ဆိုလို့ရှိရင်ဟောပေါ့ဓနိပါလုံးရဲ့ဒီဟိုတော့မတပုံလောက်ကိုတောက်လို့ရတဲ့ဟာမျိုးရှိရယ်ဆိုလို့ရှိရင်လေးလလောက်ကိုဒီဓနိရေရက်ကတောင်းလို့ရတယ်ဆိုဒီရက်ကထွက်နေပြီးသားဖြစ်တယ်ပေါ့လေဆိုတော့အခုမကြခင်မှာလဲဇနိယာပြီဖြစ်တဲ့အခါမှာအရက်ကိုပို့ပြီးတော့ထောက်ကြလိမ့်မယ်အဲနောက်တစ်ခုကတော့ဒီဆိုင်ရဲလုံငန်းတွေပို့ပြီးတော့ပေါ်လာနိုင်တယ်ပေါ့လေဆိုတော့ဘာလို့ဆိုတော့ဒီပြင်မအရက်တွေမဝင်တော့ဘူးဆိုလို့ရှိရင်တော့ရက်ချက်လုံငန်းတွေကမဖြစ်မနေပေါ်လာကြတော့မှာပဲ
လက်ရှိမှာတော့ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တော် AA တို့ကြားနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပြီးရခိုင်ပြည်နယ်ကမြို့နယ်10ခုကိုတော့AA ဘက်ကသိမ်းပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ AA ထိန်းချုပ်နေမြေတွေကိုလေးချောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိနေတာကြောင့်မကြာခဏဆိုသလိုအရသာထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ခင်ဗျာ
မြန်မာပြည်သားတွေတန်းနဲ့ချီရှိလာတဲ့ထိုင်းနိုင်ငံမှာတချို့မြန်မာပြည်သားတွေဟာထိုင်းဥတွေထိုင်းရင်ကျင်းမှုနဲ့ဆန့်ကျင်ပြီးနေထိုင်လောက်ကွာလိုက်ကြတာကြောင့်မြန်မာပြည်သားတွေနဲ့ဒေသခံတိုင်းနိုင်ငံသားတွေအကြမှာအမြင်မကြည်လင်တာတွေလူမျိုးရေးမုန်းတိတာတွေဖြစ်လာမလားလို့မြန်မာရွှေပြောင်းအလို့သမားရေးဆောင်ရဲ့နေသူတချို့ကစိုးရင်လာကြပါတယ်ဒီအတွက်ဥပဒေရေးအရအကြံပေးလုပ်ငန်းတွေကိုလည်းလှုပ်လာကြတဲ့အကြောင်းကိုမန့်ညွန့်ညွန့်တွင်ကတင်ပြပါပ
ါထိုင်းနိုင်ငံမှာမြန်မာပြည်ကနေရွှေပြောင်းနေထိုင်အလို့လုပ်ကိုင်းကြသူတွေတနေ့တဲ့တနေ့များလာတာနဲ့အတူမြန်မာနဲ့ဒေသခံထိုင်းတွေအကြားမြန်မာအချင်းချင်းအကြားမလူလားအပ်တဲ့ဥပဒေနဲ့ဆန့်ကျင်တဲ့အကြောင်းအရာတွေလည်းများလာတာကြောင့်အခုလိုဥပဒေနဲ့ဆန့်ကျင်တဲ့ပြဿနာတွေကိုအကူအညီပေးနိုင်မှုအတွေ့မြန်မာအလို့သမားအရေးလှုပ်ရှားသူတွေနဲ့ထိုင်းဒေသခံတာဝန်ရှိသူတွေပူးပေါင်းပြီး Legal Aid ဥပဒေအကြံပေးရုံးလေးတွေပါဖွင့်ပြီးကူညီလာချရပါတယ်
ကျွန်တော်ဥပဒေအကြံပေးကြုံးကိုကျွန်တော်ဘန်ကောက်မှာလာဖွင့်ရတာကအဓိကကျွန်တော်တို့ရှိမှာဟိုနေ့တိုင်းလိုပဲကျွန်တော်တို့ဒီရှစ်ကောင်လူသမားတွေရဲ့ပြဿနာတွေကိုလာတိုင်တယ်ကျွန်တော်တို့ဒီအလုရှင်နဲ့ပြဿနာအလုရှင်နဲ့အလုသမားပြဿနာတက်တာတော့အရင်တော့ဖြစ်ခဲ့တယ်အာနာသိပြီးပေါ့2000တခုနဲ့နောက်ပိုင်းကျတော့ကျွန်တော်ကရောထီးတဲ့ migration လို့ကျွန်တော်တင်စားမှားဟာဘာလို့ဆိုတော့ကျွန်တော်တို့ဒီတကယ်ကိုကျွမ်းကျင်တဲ့ကျွန်တော်တို့ဒီအလုပ်သမားတွေပါလာတယ်ဆိုလိုချင်တာဆိုတော့ဒီပညာရေးဝန်ထမ်းတွေ၊ကျန်းမာရေးဝန်ထမ်းတွေကျွန်တော် engineer တွေတခြားကျွန်တော်တို့တကယ်ဟိုသတင်းစာဆရာတွေကျွန်တော်တို့တခြားကျွန်တော်တို့ဟိုစီးပွားရေးလုပ်ငန်းရှင်တွေအားစားပါလာတာရှိတော့တချို့ကိစ္စတွေမှာတို့ရဲ့ဒီထိုင်းဥပဒေကနေပြီးတော့တတ်မှတ်ပြတ်ထန်းထားတဲ့ဥပဒေတွေကိုတို့ဟိုမသိတာလည်းဖြစ်နိုင်တယ်ကျွန်တော်တို့တော့တွေ့တာပေါ့နော်ဒီရသားနဲ့တမင်တက်တဲ့သူများနိုင်ငံမှာလာပြီးတော့ဥပဒေချိုးဖောက်နေတဲ့လူတွေလည်းဖြစ်နိုင်တယ်။ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ကျွန်တော်မြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာလာပြီးတော့ဘာပဲလုပ်လို့စီးပွားရေးပဲလုပ်လို့ကျွန်တဲ့အလုတ်ကိုင်နေလုပ်ရင်းနဲ့ပဲဥပဒေရတဲ့ဆိုလျာဟိုကျွန်တော်တို့ချိုးဖောက်ခံရလို့ရှင်လဲကျွန်တော်အကြံပေးလို့ရအောင်တချို့လူတွေဆိုတော့ကျွန်တော်တို့မတက်နိုင်ဘူးကျွန်တော်ထိုင်းလော့ဖိုင်နဲ့ကျွန်တော်ကချိတ်ပေးမယ်ကျွန်တော်တို့မှဒီမှာဘာသာပြန်ဟိုဗော်လန်တီယာတွေလည်းရှိတယ်ထိုင်းစကားပြန်ပေါ့နော်ကျွန်တော်တစ်ဖက်ကျွန်တော်တို့ကတော့လူအဖွဲ့အစည်းကြားမှာအဆင်ပြေအောင်ရအောင်ထိုင်းနိုင်ငံရဲ့ကျွန်တော်တို့ဌာနဆိုင်ရာတွေကိုလည်းဟိုကျွန်တော်တို့တက်နိုင်တဲ့လောက်ပေါ့နော်ဒါနီးမှန်လမ်းမှန်နဲ့ကျွန်တော်တို့ထိုင်းဥပဒေရဟိုပြတ်ထန်းထားတဲ့အတိုင်းကျွန်တော်တို့ဟိုပူပေါင်းဆောင်ရွက်နိုင်အောင်ကျွန်တော်တို့ဒီယုံလေးကိုကျွန်တော်တို့လောက်ရချင်းဖြစ်ပါတယ
်မြန်မာပြည်သားတွေထိုင်းနိုင်ငံမှာပန်းနဲ့ချီများလာတာကြောင့်ထိုင်းအာဏာပိုင်တွေဘက်ကလည်းအလုံးလုံးကန်ခွင်းနဲ့ပတ်သက်တဲ့စီးမျဉ်းစည်းကမ်းတွေထုတ်ပြန်လာတဲ့အတွက်မြန်မာရွှေပြောင်းအလုပ်သမားတွေအဖို့တော့အရင်ကားတွေပူပြီးနေထိုင်လုပ်ကင်ရတာတွေခက်ခဲလာနိုင်တယ်လို့ဆိုပါတယ်
ဒါကြောင့်မလို့ကျွန်တော်တို့ရဆိုးရိမ်တာဟိုတလောကကျွန်တော်တို့မဲဆောက်မှာလဲဟိုလူငယ်တွေဥမာဖြစ်မွေးတဲ့လူတွေကိုနိုင်ငံသားထုတ်ပေးမယ်ဆိုလို့ဆန္ဒပြတဲ့ကိစ္စတွေကျွန်တော်ရနောင်းမှာကျွန်တော်တို့ဒီပြီးခဲ့တဲ့တလနှစ်လမှာဟိုတက္ကစီသမားတွေကနေပြီးတော့ဟိုသူတို့ရဲ့အလုပ်တွေကိုဝင်လူတော့ပေါ့ဗျာကိုကကားဝယ်တဲ့လူနဲ့ပမာတွေကလည်းဒီမှာလာတဲ့ကားဝယ်တဲ့လူတွေရှိတယ်ကားပိုင်တွေတနစီသုံးစီးစိုက်ကယ်တွေနဲ့လိုက်ပြီးတော့စီးပွားရေးတွေလုပ်နေတယ်။နောက်အဲ့ဒါကြောင့်မလို့ပဲဒီမှာတော့မှာပဲဘန်ကောက်လူနေရာမျိုးမှာတော့မှာပဲဇီလန်ပေးမှာဇီမယောင်ကတော်ဆိုတဲ့ပုံစံမျိုးတွေအထိပြတ်ထားလာတယ်ဆိုလိုချင်တာကနောက်ကျွန်တော်တို့မကြသေးခင်ပဲကျွန်တော်ဖန်ငါးကနေပြီးတော့အလုသမားယုံကကျွန်တော်တို့ဘာသာပြန်ထားတာရှိတယ်ပယံလုပ်နေတော့မှာပဲအထူးထူးပယံဆိုတဲ့ပုံစံနဲ့ကိုချက်တာလုပ်လို့မရဘူးဥပမာဖြစ်ပယံအချမ်းလုပ်တဲ့ကောင်ဒီအုတ်အချောကင်တဲ့ကောင်ပယံဆရာအဲ့လောက်ထိသူတို့ကမှတ်ပုံတင်ပြီးတော့စနစ်တကျလုပ်ဖို့လုပ်ငန်းရှင်တွေကိုအကြံပေးတယ်ဒါကကျွန်တော်တို့အဲ့လိုမျိုးကျွန်တော်ဥပဒေထွက်လာပြီဆိုလို့ကျွန်တော်တစုံတရာကျွန်တော်တို့ဘာပဲပြောပြောအရေးယူဆောင်ရွက်မှုတွေရှိလာလိမ့်မယ်ဆိုတော့အဲ့ဒါရဲ့နောက်ဆက်တွဲကကျွန်တော်တို့ရှစ်ပြောင်းလို့သမားတွေကခါတိုင်းတဲ့စာလို့ရှိရင်ပို့ပြီးတော့ဟိုမလုံးချုံလို့ဖြစ်လာမယ်ခါတိုင်းတဲ့စာလို့ရှိရင်ပို့ပြီးတော့တင်းကျပ်မှုတွေဖြစ်လာမယ်ဆိုတော့သိချာတယ်ကျွန်တော်တို့စိုးရိမ်တာဒီအခုလုံနေတဲ့ကျွန်တော်တို့လူမျိုးရေးမုံဒီမှုဖက်ကိုသွားနေတဲ့လှုပ်ရှားမှုလူမျိုးတွေတွေ့နေရတယ်တချို့ရဲ့သူတို့ရဲ့လှုပ်ရှားမှုတွေတုံးတဲ့စကလုံးတွေကျွန်တော်တို့ဒီဥပဒေကြောင်ရစကလုံးတွေလည်းပါတော့ပါမန်ထိုင်းလူမျိုးတွေမဟုတ်ဘဲနဲ့သူတို့နောက်ကွယ်မှာပဲကိုစနစ်တကျပြင်ဆင်ပြီးတော့ဒီမြန်မာမုံဒီကိုတတ်ခိုက်နေတာအထိဖြစ်လာနိုင်တယ်အဲ့ဒါဆိုလို့ရှိရင်တော့မလိုလားအပ်တဲ့ကျွန်တော်တို့အကြမ်းဖက်မှုတွေဖြစ်လာမှအထိကျွန်တော်တို့စိုးရိမ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့မြန်မာရှစ်ပေါင်းလူသမားတွေရောဟိုနီးအမျိုးမျိုးနဲ့ဒီဘက်မှာလာပြီးတော့စီးပွားပဲရှာရှာလာပြီးတော့ရှောင်းတာပဲဖြစ်ဖြစ်မြန်မာရှစ်ပေါင်းတွေနေရာတော့ဟိုတည်ဆာတာတော့ဒီထိုင်းနိုင်ငံကလက်ရှိပြတ်ထန်းထားတဲ့တည်ဆဲဥပဒေနဲ့အညီလောက်ကဆောင်ရွက်ဖို့လိုပါမယ်ဒါကအရေးကြီးပါတယ်နောက်တစ်ခုကသူတို့ရဲ့ဟိုဒီကျွန်တော်တို့ဒီယဉ်ကျေးမှုဓလေ့ထုံးတဲ့အနေနဲ့အညီဟိုလိုက်လောကြီးတွေအောင်နေဖို့လည်းလိုပါလိုတယ်လို့ကျွန်တော်တို့အတတ်နိုင်ဆုံးဖြစ်နိုင်လို့ရှင်တော့ထိုင်းစကားလေးကိုတော့အတတ်နိုင်ဆုံးသင်ယူကြပါလို့ကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ
်ထိုင်းဒေသခံတွေရဲ့မြန်မာရွှေပြောင်းအလုပ်သမားတွေအပေါ်အစိုးမြင်သဘောထားတွေဖော်ပြထားတဲ့ရေးသားချက်တွေရွှေပြောင်းအလုပ်သမားဆိုင်ရာဥပဒေရေးရာနဲ့ပတ်သက်ပြီးပြုပြင်မှုတွေလုပ်ပေးဖို့ထိုင်းအစိုးရကိုတင်ပြမယ့်စာတွေလူမှုကွန်ရက်တွေမှာကြေကြေပြန့်ပြန့်ထွက်လာတာတွေကိုလည်းအခုနောက်ပိုင်းတွေ့မြင်လာကြရတာပါရှင်ကျွန်မညညလွယ်ပ
ါဆက်လက်ပြီးတရင်အမအမစစ်စစ်ချိတ်အောင်ပါတရုတ်နိုင်ငံရှင်ကျန်းဒေသမှာဝီဂန်နဲ့တခြားမွတ်စလင်တွေလူနည်းစုတွေဟာအာဏာပိုင်တွေရဲ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောဆိုတာမှန်မှန်ပဲရှင်ကျန်းပြည်သူတွေဟာပျော်ပျော်ရွှင်ရွှင်ချမ်းချမ်းသာသာရှိနေကြပါတယ်လို့တရုတ်ဆိုရကဆိုပါတယ်စုံစမ်းတွေးရှိချက်တွေအရအခြေအနေကဘယ်လိုများရှိနေပါသလဲအချက်လက်ခြေခံပြီးမှန်မှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံကိုတင်ဆက်လိုက်ပါတယ်
တရုတ်နိုင်ငံမှာအစိုးရကဝီဂါတွေနဲ့တခြားမွတ်စလင်လူနည်းစုတွေကိုဆက်ဆံဖို့ကလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်နေနိုင်လို့အပြည့်အဝစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂလူ့အခွင့်ရေးအကြီးအကဲ Volker Turkman တိုက်တွန်းသွားပါတယ်ကုလသမဂ္ဂတောင်းဆိုချက်ကိုတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလင်ကျန်းကတုံ့ပြန်ရမှာတော့ရှန်ကျန်းဒေသမှာပြည်သူတွေဟာပျော်ရွှင်မှုနဲ့ကြွယ်ဝမှုတွေကိုသမိုင်းဝင်အနေအထားနဲ့ကိုရရှိခံစားနေကြရတယ်လို့တရုတ်အစိုးရရဲ့ဝါဒဖြန့်စကားတွေကိုပဲထပ်ပြီးပြောသွားတာပါတရုတ်နိုင်ငံမှာတိုင်းသားလူမျိုးအလုံးဟာတာရုံညီမျှအကျိုးခံစားမှုရရှိပြီးတော့တရားဝင်အခွင့်အရေးတွေနဲ့အကျိုးစီးပွားတွေကိုအကောက်အွယ်ပေးထားတာပါယနေ့ရှင်ကျန်းဟာလည်းလူမှုတည်ငြိမ်မှုနဲ့စီးပွားဖွံ့ဖြိုးမှုရှိပြီးတော့အိမ်မှာနေထိုင်သူတွေဟာပျော်ရွှင်စရာဘဝကိုပိုင်ဆိုင်ထားပါတယ်။ပိုကောင်းမွန်တဲ့ဘဝအခြေအနေရဖို့တိုင်းမျိုးနွယ်အားလုံးကလူတွေအတူတကွလှုပ်ဆောင်နေကြတာသမိုင်းမှာအကောင်းဆုံးအခြေအနေပါလို့ပြောသွားပါတယ်။တားမှားပါတယ်။သဘာဝတန်ရဇာတာပေါ်ကျွဲတဲ့ရှင်ကျန်းဒေတာဖွံ့ဖြိုးရေးတွေတရုတ်အစိုးရကဒေါ်လာတန်ထောင်ပေါင်းများစွာယင်းကြီးမြုပ်နှံပြီးတော့စီးပွားရေးဖွံ့ဖြိုးမှုရဲ့မောင်းနှင်အားဖြင့်လည်းလှုပ်ဆောင်နေခြင်းမှာတစ်ဖက်မှာလည်းလူခွေချိုးဖောက်မှုတွေကိုတွဲပြီးတော့လုပ်နေရပါရှင်ကျန်းကဝီဂါနဲ့တခြားမွတ်စလင်လူနည်းစုတွေကိုအစုလိုက်ပြုံးလိုက်အကျဉ်းချထားတာအတင်းအဓမ္မသားကျော်ဖြတ်ခိုင်းတာနှိပ်စက်ညှဉ်းပန်းလင်းကျန်းဖက်အဓမ္မအလုတ်ခိုင်းပါလာရေးဖိနှိပ်တာနဲ့ရင်းချင်းမှုကွယ်ပြောင်းအောင်တရုတ်အာဏာပိုင်တွေကနီလန်းပေါင်းစုံအသုံးပြုနေတာအထောက်အထားတွေနဲ့တွေ့ရပါတယ်။တရုတ်အစိုးရကရှင်ကျန်းမှာထိန်းသိမ်းရေးစခန်းအမြောက်များတည်ဆောက်ထားပြီးတော့လူ 1.8 သန်းလောက်ကိုဖမ်းထားပြီးတော့အတင်းအလုတ်စေခိုင်းမှုနှိပ်စက်ညှဉ်းပန်းမှုနဲ့တခြားအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေတာပါ။အဲဒီစခန်းတွေကိုပိတ်လိုက်ပါပြီလို့တရုတ်ကပြောထားပေမဲ့အနည်းဆုံးတချို့စခန်းတွေကလဲပတ်လို့ရနေသေးပဲဆိုတာကိုနိုင်ငံတကာသတင်းဌာနတွေနဲ့သုတေသီတွေတွေ့ရှိထားပါတယ်။တရုတ်ကဒီကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့နိုင်ငံတကာသတင်းဌာနတွေအဲ့ဒီဒေတာသွားလို့မရအောင်တားထားပြီးတော့အဲ့ကအခွင့်အရေးချိုးဖောက်မှုတွေကြောင့်ထုတ်ဖော်ပြောဆိုတဲ့ပြည်ပရဝီကရေးလှုပ်ရှားသူတွေရဲ့ဆွေမျိုးတွေပတ်သက်နေတဲ့သူတွေကိုဖမ်းဆီးထောင်ချတာတွေလှုပ်ဆောင်နေပါတယ်ရှင်VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကိုလိုင်းတူမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာ၊နောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတူမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကို9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ Season ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်တဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ပတ်စဉ်အစီအစဉ်တွေစပါတော့မယ်။စီးပွားရေးအကြောင်းမပြောမီအင်တာဗျူးနဲ့စခြင်းပါတယ်။MNDAA ကုခန့်တပ်ဖွဲ့ကတရုတ်အလို့တိုင်းမျိုးသားညီညွတ်ရေးဆိုတာ NUG အပါဝင်တော်လိုင်းအင်အားစုတွေနဲ့ခကင်းကြီးနေမဲ့သဘောပြောပေမဲ့လက်တွေမှာလုံးဝဆက်သွယ်ဖြတ်တောက်ဖို့ကမဖြစ်နိုင်ဘူးလို့နိုင်ငံတကာသုတေသီတူကသုံးသပ်လိုက်ပါတယ်။နိုင်ငံတကာပဋိပက္ခလေ့လာရေးဖွဲ့ ICG ရဲ့မြန်မာရေးအကြီးတန်းအတိုင်ပင်ခံ Thomas Keane ကိုကိုညညာရေးကဆက်သွယ်မေးမြန်းထားပါတယ်။
MNDAA recent statement clearly distanced itself from the
MNDAA ကိုကန်တပ်ဖွဲ့ကအဓိကတော်လိုင်းအင်အားစုဖြစ်တဲ့ဂျာကလာမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ခက်ခဲငယ်နေတဲ့သဘောပြောလာတာတွေ့ရပါတယ်။ဒီသဘောကိုပြီးခဲ့တဲ့သတင်းပတ်တွေကလည်းညီညာချက်ထုတ်တာတစ်ခုရှိခဲ့ပါတယ်။ဒါပေမဲ့အဲ့ဒါကိုဖြုတ်ချပြီးအခုကျပြန်တင်လာတာပါ။ဒါလို့ MNDAA က NUG နဲ့ခက်ခော်ခါရပ်မဲ့သဘောပါဝင်လက်ရှိအခြေအနေပေါ်တော့ဘယ်လိုရှုမြင်သုံးသပ်ပါလဲညာ
။ The statement from the MNDAA reflects the pressure it's under from China.not to associate too closely with the NUG and
MNDAA Kukan Tapwe Thoben Chakka Myuda Nyinyu Isoya NUG ne Yidukka Hoye de PDF tin ne tet pi do Indicator mchi de chin ne Tiyo Nengay Phia o Tin ne si ba NUG ne tu ma me PDF tu tu thain chaw mu aw ka PDF tin da naw dai chaw daw daw kan pyu ni de so le a myin myo Tiyo si ma shi ni da wo
ခိုင်မှာပြတာပါပဲတရုတ်ကအမန်ဒီအေဒါမှမဟုတ်မြောက်ပိုင်းဘယ်အဖွဲ့မဆိုအန်ယူဂျီနဲ့ဘီဒီအက်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးမလုပ်ရမယ်အနီရောင်မြင်ကန့်သတ်ချက်ကျွန်တော်ထင်ပါတယ်ဒါကြောင့်တရုတ်ကသူ့ဩဇာလွှမ်းမိုးမှုအောက်မှာရှိတဲ့တိုင်းသားလက်ထက်ကိုဖွဲ့ပြီးတော့
With these perceived Western backed entities in Myanmar.
Now that the MNDA has captured
You know, we can look at objectives in different ways. Because then there's a risk of a potential counterattack.
Yes, so let's talk about the regime side. Okay, you know, sit down to your back with the chat. Yeah, ma. MNDA, the old guy, you know, if you can't say the moment you're all out of the stack up, you know, don't be an angry. You know, so you know, last year, you know, you know, MNDA, the tema, she needs to be a chima. If you can't say sit up, you know, the bottom line.
တယ်လို့အချိန်မျိုးမှာစစ်တပ်ကစစ်ဆင်ဆွေးနွေးဖို့တကယ်တော့လမ်းဖွင့်ထားမယ်လို့ယူဆပါလာဗျ။ဖိုင်နယ်ဗယ်ရီဟတ်တူအင်ဗီဇီဂျ်လာရှိုးမျိုးထိထိရောက်ရောက်ပြန်လဲထိန်းချုပ်နိုင်မယ်လို့မြင်နေတဲ့မြန်မာစစ်တပ်အတွက်တော့လက်ရှိအချိန်မှာစစ်ဆင်ညီနိုင်ရေးလုပ်ဖို့ကတော်တော်ခက်ပါတယ်။စစ်တပ်ဘက်ကအမြင်ကတော့ရှမ်းပြည်မြောက်ပိုင်းကဆုံးရှုံးတွေကယာယီပဲလို့သူတို့ကခံယူထားပ
ီကိုပါပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားဖို့ပါပြီးတော့ဒါတရုတ်နိုင်ငံအတွက်အခြေခံကြတဲ့စိန်ခေါ်မှုတစ်ခုလို့ကျွန်တော်ထင်ပါတယ်အခြေခံပြဿနာကအပြည့်ခက်ရဲ့ဆဲရေးကိုလက်မခံနိုင်တဲ့အစုအဖွဲ့တွေကြားမှာအပြည့်ရဖို့ကိုတရုတ်ကတွန်းအားပေးနေတာပါကျွန်တော်ပြောခဲ့လိုပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကစစ်တပ်ကိုအားနည်းနေအောင်လုပ်ထားဖို့လိုပါတယ်
Yes sir let me go back to the Beijing influence okay ဒါဆိုတရုတ်ရဲ့ဩစာဆက်ရောက်မှုအကြောင်းတစ်ချက်ပြန်သွားကြပါမယ် MDA ရဲ့ပြောဆိုချက်ကိုကြည့်ရင်တို့က NUG နဲ့လက်တွဲလှုပ်ဆောင်မှာမဟုတ်ဘူးလို့ပြောတာအပြင်မှာတရုတ်နိုင်ငံကိုစန့်ကျင်တဲ့ဘဲအဖွဲ့မျိုးနဲ့မှမဟာမိတ်ဖွဲ့မှာမဟုတ်ဘူးဆိုရင်ပြည်ပသက်သာပြောပါတယ်ဒါကိုအထူးတလဲကိုကြီးညာချက်မှာဖော်ပြပါတယ်ဆိုတော့ MDA အပါအဝင်တိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ်တရုတ်နိုင်ငံကဘလောက်ထိဩစာကြီးမားနေရလို့ထင်ပါလဲမြား
China has a large amount of influence.
ပြောစားတော့ကြီးပါလေထိချုပ်နိုင်စရှိပါလေဒါပေမဲ့သူတို့ကိုပြေဝမထိချုပ်နိုင်ပါဘူးအာနာသိန်းစကလေးကဒါကိုကျွန်တော်တို့တွေ့မြင်ခဲ့ပါလေဒီအဖွဲ့လေးနဲ့ဒေါ်လာရင်းအားစုတွေကြားကထိတွေ့ဆက်ဆံမှုတွေကအစောပိုင်းကာလ2021 2022ခုနှစ်တွေကရှိခဲ့ပြီးမဲ့ရှုပ်ဝဲထားပါလေတရုတ်ကစိုးရိမ်မှာကိုတည်လို့2021ဆစ်စီမတိုင်ခင်အစောပိုင်းကလေးကရှိနေတဲ့ဆက်သွယ်မှုတွေကိုဖုံးကွယ်ပြီးတော့နှုတ်ဆက်နေခဲ့တယ်ဒီလိုဩဇာရှိပြီးမဲ့ဒီဖွဲ့တွေပေါ်မှာလုံးလုံးကြီးပြည့်ဝထိချုပ်နိုင်တဲ့ဆိုတာမျိုးတော့မဟုတ်ပါဘူး။သူတို့တရုတ်ကျူးဆွဲရအောင်ကနေတဲ့ရုပ်သေးရုပ် proxy တွေတော့မဟုတ်ပါဘူး။ဆိုတော့ဒီဖွဲ့တွေပြောတာကိုကျွန်တော်တို့အလေးထားပြီးပြန်ကြည့်နေပါလေ။အခုကိစ္စမှာလည်း MNDA ရဲ့ထုတ်ပြန်ချက်ကသူတို့ပြောတဲ့အလို့မကန့်ညီတာမျိုးလည်းဖြစ်နိုင်ပါလေ။အဖြစ်မနေတရုတ်စိတ်ကျဉ်တဲ့အောင်ပြောဆိုရတာမျိုးဖြစ်နိုင်ပါလေ။ဒါပေမဲ့ဒီဖက်မှာလည်းသူတို့ကသူတို့ရဲ့ကိုယ်ပိုင်မှာပြောကြိုးစားနေကန့်ညီမဲ့ယာတွေကိုလုံနိုင်ပါလေ။ဒါကြောင့် MNDA နဲ့ဒေါ်လာရေးတဖွဲ့တွေကြားအတိုင်းအတာတစ်ခုတည်းပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်ဖို့ညှော်လင့်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။အခုထုတ်ပြန်ချက်အတိုင်းလုံးဝကြီးဆက်သွယ်ဖြတ်တောက်တာမျိုးဖြစ်လာမယ်လို့ယုံကြည်နိုင်မှုကဖြစ်ပါတ
ယ် I clean cut you know as the statement suggests
Yes let me focus on the Beijing's point of view ဟုတ်ကဲ့ဒါဆိုရင် Beijing ဘက်ကစဉ်းစားပုံကိုတစ်ချက်ဆွေးနွေးကြပါတယ်မြန်မာနိုင်ငံရဲ့စီးအခင်းကျင်းပေါ်လွှမ်းမိုးနိုင်နေတာကိုဆက်လက်ထိန်းထားနိုင်ဖို့အတွက်တရုတ်နိုင်ငံကမြန်မာပြည်ပခါမှာသူလဲထင်းထင်းသိမ်းသိမ်းလုပ်နိုင်မယ့်အနေအထားမျိုးမှာဆက်ရှိစေချင်တဲ့ဒူဝါမြောက်အကျိုးစီးပွားရှိနိုင်ကြောင်းလေ့လာသူတချို့ကထောက်ပြကြတာရှိပါတယ်
any poma come me na blu shim le ya.
I think China's view on the conflict is constantly evolving based on the events inside the country, right? We've seen it go through different phases since 2021.
Yeah, my final question is how realistic?
Okay,
that's why now so many go in the morning and maga.
I mean, I think it is difficult. They've already tried once, right? Haiganing agreement, and it didn't work. And that's what we're seeing, I think.
VOA အစီအစဉ်တွေကို Radio Yumin Tanjaro တို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။ကိုညညာရေးမြင်းမြန်ခဲ့တဲ့အစီအစဉ်ပြီးတဲ့နောက်မှာတော့အခုလူမှုရှုခင်းကိုမကြည့်မီစီးပွားရေးကိုကြည့်ကြအောင်ပါ။ကဘာတဝအာလူကျော်ထုတ်လို့ရမှာအများစုကပြန်လဲအသုံးမပြုနိုင်တဲ့ပလတ်စတစ်တွေနဲ့ထုတ်ပိုးကြတာကြောင့်အိတ်ခွန်တွေကအမိုက်ပုံမှာပဲအဆုံးသတ်ရပါတယ်။ဒါပေမဲ့ဂျီတိန်ကလုပ်ငန်းတစ်ခုကတော့သဘောပတ်ဝန်းကျင်ရဲ့လိုက်ပြောညီထွေဖြစ်စေမဲ့ထုတ်လို့နည်းနဲ့ထုတ်လို့လာပါတယ်။ AB သတင်းဆောင်ပါကိုဒီတတပတ်စီးပွားရေးအစီအစဉ်ဖြစ်မတ်သိန်ကြီးထိုက်ကတင်ပြထားပါတယ်။
ကဘာပေါ်မှာလူချက်အများဆုံးသိရစာတစ်ခုဖြစ်တဲ့အာလူကျော်ဈေးကွက်ဟာဆိုရင်ပြီးခဲ့တဲ့2023ခုနှစ်ကဒေါ်လာ 34.3 ဘီလီယံတန်ဖိုးရှိခဲ့ကြောင်း IMARC Group သုတေသနဌာနကဖော်ပြပါတယ်ကဘာနေရာတိုင်းမှာတွေ့နိုင်တဲ့အာလူကျော်ဒုတ်တွေကိုပုံမှန်အားဖြင့်တော့ပြန်မသုံးနိုင်တဲ့ပလတ်စတစ်ကိုသုံးကြတာဖြစ်ပြီးဒီပလတ်စတစ်တွေဆွေးမြေ့ဖို့နှစ်ပေါင်း80လောက်အချိန်ယူရပါတယ်ဒါပေမဲ့လည်းဗြိတိန်က Two Farmers အာလူကျော်လုပ်ငန်းကထုတ်လုပ်သူတွေကတော့အပြေရှာတွေ့ပြီလို့ပြောပါတယ်။ဒီအာလူကျော်ဒုတ်တွေကတခြားအာလူကျော်ဒုတ်အိတ်တွေနဲ့အမြင်တူပေမဲ့ဒီအိတ်တွေကသတင်းပတ်26ခုလောက်အတွင်းမှာလုံးဝဆွေးမြေ့သွားပါတယ်။ Two Farmers ရဲ့တွဲဖက်တည်ထောင်သူလေသမားရှောင်းမေစင်ကအခုလို့ပြောပါတယ်။
This is 100% cellulose film.
ဒီပင်ထွက်ပစ္စည်းတွေကိုတရားရဂိုင်းလုံးသုံးထားတဲ့ပစ္စည်းပါ။ကျွန်တော်တို့တည်တဲ့လောက်တော့အပြည့်အဝဆွေးမြေ့သွားတာဒီပစ္စည်းတစ်ခုပဲရှိပါတယ်ဒီပစ္စည်းကိုတည်ထွင်ဖို့၄နှစ်အချိန်ယူရပြီးတော့အခုအခါတတိယမျိုးဆက်ဖြစ်ပါတယ်တတ်တန်းပိုကြကြခံနိုင်မဲ့စတုဒ္ဒမျိုးဆက်ရရှိလာဖို့ကျွန်တော်တို့ကြိုးစားနေပါတယ
်ပိုပြီးရေရှည်တည်တဲ့နဲ့စားတောက်ကုံထုတ်လုပ်မှုပုံစံမျိုးကိုဥတည်နိုင်ဖို့အတွက်လုပ်ငန်းကြီးကဆောင်ရွက်နေတဲ့အချိန်မှာလုံးဝဆွေးမြေ့သွားစီမဲ့အာလူကျော်အိတ်ခွန်ထုတ်လုပ်မှုကတစ်ခုအပါအဝင်ဖြစ်ပါတယ်ဒီရှိမှန်းချက်ပန်တိုင်ပြည့်မီရဲ့အတွက်လုပ်ငန်းရဲ့အာလူကျော်ထုတ်လုပ်မှုမှာဆိုရင်အစအဆုံးကိုယ်တိုင်လုပ်ပါတယ်
အလူကိုကိုယ်တိုင်စိုက်ပျိုးသူလောင်ကြော်လှော်ပြီးထုတ်ပိုးမှုအထိအစအဆုံးလှုပ်ဆောင်တာဟာဆိုရင်လယ်သမားတွေကိုယ်တိုင်အဆင့်တိုင်းကိုထိမ့်ချုပ်လောက်ကန်လာနိုင်စေပါတယ်။အလူအမျိုးအစားစုံကိုကိုယ်တိုင်စိုက်ပျိုးတဲ့စိုက်ကွင်းတွေလည်းရှိပါတယ်။စိုက်ကွင်းတစ်ခုတည်းကနေပဲအလူတန်ချိန်900လောက်ထွက်ပါတယ်။အလူတွေတူးဖော်ပြီးပြီဆိုရင်တော့အဲ့ဒီစိုက်ကွင်းတွေထဲမှာရှိတဲ့အလူတန်စင်စက်ရုံစီကိုနောက်တွဲရှင်တွေနဲ့ပို့ပါတယ်။Two farmers လုပ်ငန်းရဲ့တွဲဖက်တီထောင်သူ Mark Green ကတော့ကိုရိုင်းဆိုင်အလူကနေအလူကျော်ထုတ်လုပ်လုပ်ခဲ့တဲ့ဒုတိယမျိုးဆက်လယ်သမားတူဖြစ်ပါတယ
် We're growing lots of crops on our farm
but ကျွန်တော်တို့စိုက်ကွင်းမှာသီးနှံမျိုးစုံစိုက်ပါတယ်အလူမူယောမုံလာဥနီစွန့်အင်ထုတ်သီးနှံတွေပါစိုက်ပါတယ်ကျွန်တော်တို့အနေနဲ့ဒီသီးနှံတွေကိုအာသွန်ခွန်စိုက်စိုက်ပျိုးပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့စိုက်ပျိုးရေးလုပ်ငန်းမှာတဝါဝပန်ဝင်းကျင်တဲ့လိုင်းလျောညီတွေဖြစ်ပြီးရေရှည်တည်တံ့စေလိုပါတယ်ဒါကြောင့်လဲ2000ပြည့်နှစ်များအစောပိုင်းကတည်းကကျွန်တော်တို့မြေစီလွှာနဲ့ကျွန်တော်တို့သီးနှံစိုက်ပျိုးမှုကိုစမ်းစစ်ခဲ့ပါတယ
်စိုက်ကွင်းကနေတည်လာတဲ့အာလူတွေကိုတော့ဆက်တွေနဲ့တန့်စင်ပါတယ်တန့်စင်ပြီးသွားတဲ့အာလူတွေကိုအစင်သင့်သုံးနိုင်ဖို့အေးကန်းကြည်ကြီးထဲမှာသူလောင်ထားလိုက်ပါတယ်စိုက်ကွင်းကြီးထဲမှာတော့စိုက်ပျိုးထုတ်လုပ်မှုကနေစွန့်ပစ်ပစ္စည်းတွေကိုခြေဖြတ်တဲ့ဆက်ယုံတွေရှိပြီးစိုက်ကွင်းအတွက်မြေဩစာရသလိုစိုက်ကွင်းအသုံးအတွက်လျှက်စင်မီလည်းရရှိပါတယ်မိုက်ဂရင်းကအခုလိုဆက်ပြီးပြောပါတယ
် Any waste that we produce on the farm come here so in our plant
စိုက်ပျိုးထုတ်လုပ်မှုကနေထွက်လာတဲ့စွန့်ပစ်ပစ္စည်းအားလုံးကဒီကိုရောက်လာပါတယ်ပြောင်းစိုက်ခင်းကနေထွက်တဲ့စွန့်ပစ်ပစ္စည်းတွေကြက်မွေးမြူရေးကနေထွက်တဲ့ကြက်ချီးတွေကိုလည်းကျွန်တော်တို့ယူပါတယ်။တစ်သီးစိုက်ခင်းကနေသီးနှံအခွန်တွေလည်းရပါတယ်။စိုက်ခင်းတွေကမြက်တွေလည်းရပါတယ်။အဲ့ဒါတွေအားလုံးကိုဒီမှာစုပုံပါတယ်
။ပြောင်းစိုက်ခင်းကထွက်တဲ့ပြောင်းဆန်ကိုလည်းအဲ့ဒီဆက်ထဲမှာပဲချိတ်ခွဲပြီးအခင်းထဲမှာမွေးထားတဲ့ကြက်တွေကိုကျွေးပါတယ်။ချိတ်ခွဲဆက်ယုံကနေချိတ်ခွဲဘတ်တွေရောအရည်တွေရောထွက်ပါတယ်။အဲ့ဒီနှစ်မျိုးစလုံးကိုတော့စိုက်ပျိုးမွေးမြူရေးချန်နယ်မှာစိုက်ခင်းတွေမှာမြေဩဇာအဖြစ်ပြန်ပြီးတော့သုံးပါတယ်။ Two Farmers ရဲ့ပူရိုတီထောင်သူ Mark Green ကအခုလိုပြောပါတယ်
။ In there is lots of microorganisms that break down
စံပြပစ္စည်းအလုံးကိုချေပြပြီးမီသိန်းတန်းငွေထုတ်လုပ်ပါတယ်။အဲ့ဒီမီသိန်းတန်းငွေနဲ့အင်ဂျင်ကိုလက်ပတ်စစ်ပြီးလျှက်စစ်ထုတ်ပြီးအဲ့ဒီဓာတ်အားကိုကျွန်တော်တို့စိုက်ပျိုးမွေးမြူရေးလုပ်ငန်းမှာအသုံးပြုပါတယ်။ပင်မဓာတ်အားလိုင်းကိုမသုံးပါဘူး။
စိုက်ပျိုးမွေးမြူရေးလုပ်ငန်းဝန်ကြီးတဲ့ကစားတောက်ကုန်ထုတ်ဆက်ယုံမှာအာလူကျော်ကိုကျော်လော်ထုတ်လုပ်တာမှလည်းစွန့်ပစ်ပစ္စည်းခြေဖြက်ယုံကထွက်တဲ့လျှက်စစ်နဲ့လဲပတ်ပါတယ်။အာလူတွေကိုလှီးဖြတ်ပြီးအကျော်ဆက်ကြီးတဲ့ကိုထည့်ကျော်ပါတယ်။ဒီနောက်မှာတော့အရသာထည့်ပြီးတော့ထုတ်ပိုးပါတယ်။ Two Farmers ကထုတ်လုပ်တဲ့အာလူကျော်ဒုတ်တွေကိုတော့ဗြိတိန်နဲ့ဥရောပတစ်လွှာကစိုင်တွေကိုဖြန့်ဖြူးရောင်းချပါတယ်။လူးဝစ်ပက်ဝဲကတော့ရာသီဥတုဆိုင်ရာမဟာဗျူဟာတွေချက်မှတ်နိုင်ရေးအတွက်ကွန်ပျူစီထုတ်လုပ်ရေးလုပ်ငန်းကြီးတွေနဲ့ညှိနှိုင်းပေါက်ဆက်အလုပ်လုပ်တဲ့ဗြိတိန်ရဲ့အကြီးဆုံးစီးပွားရေးကွန်ရက်ကိုလက်ပတ်သူဖြစ်ပါတယ် Two Farmers လို့ရည်ရွယ်ချက်ရှိတဲ့ကုမ္ပဏီတွေဟာဆိုရင်ဗြိတိန်နိုင်ငံတွင်းရေရှည်တည်တံ့တဲ့စားနပ်ရိက္ခာထုတ်လုပ်မှုအနာဂတ်အတွက်အကောင်းမြင်မျှော်လင့်ချက်သစ်တွေတဖန်ပြန်လည်ထွက်ပေါ်လာစေတယ်လို့သူကပြောပါတယ်
The food industry has had such a difficult time over the last 4 years.
ဆတ်တောက်ကုန်ထုတ်လုပ်ငန်းဟာပြီးခဲ့တဲ့၄နှစ်တာအတွင်းအခက်အခဲရှိခဲ့ပါတယ်။ကပ်ဘေးရောဂါဖြစ်ခဲ့သလိုယူကရိန်းစစ်ပွဲလည်းရှိခဲ့ပါတယ်။ကုန်ကျပစ္စည်းကုန်ကျစရိတ်မှာလည်းငွေကြေးဖောင်းပွားမှုကအကြီးအကျယ်ဖြစ်ခဲ့ပါတယ်။ရာသီဥတုအရေးနဲ့လိုက်လျောညီထွေဖြစ်စေတဲ့ဘက်ကိုစီးပွားရေးလုပ်ငန်းတွေအသွင်ပြောင်းဥတည်လာတဲ့ကိစ္စမှာလည်းကုန်ကျစရိတ်ကိစ္စကအဓိကမောင်းနှင်အားတစ်ရပ်ဖြစ်တယ်လို့ယူဆပါတယ်။
အခုချိန်မှာတော့ရေရှည်တည်တံ့ခိုင်မြဲရေးကိုဦးစားပြီးလှုပ်ရှားမှုကရော့ချနေပေမဲ့လည်းရေရှည်တည်တံ့ခိုင်မြဲရေးကိုဦးစားပြီးလှုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့တော့ရှေ့လာမယ့်နှစ်တွေမှာရှင်ပြိုင်လာနိုင်မယ်လို့လည်းသူကပြောပါတယ်ရှင
်။မတ်တင်ထားရဲ့စီးပွားရေးအစီအစဉ်မှာအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်ကိုဖြစ်ချင်တဲ့ရည်မှန်းချက်တိုင်းအောင်မြင်ရမယ်ဆိုတဲ့စိတ်ထားနဲ့ကြိုးစားမှုကအရေးကြီးပါတယ်လို့ကိုအော်လီဗာကဆိုပါတယ်ပူးကစားနီးချန်ပီယံလည်းဖြစ်လစ်ဂီတာသမားလည်းဖြစ်တဲ့အော်လီဗာကိုပိုင်းဖြတ်ချက်အကြောင်းမတ်ဆုမျက်မှောင်ကမင်းများတင်ပြထားပါတယ
်ကိုဝါဒနာပါရာကိုစိတ်နှစ်ပြီးလုပ်ရင်အောင်မြင်မှာသေးကြတယ်လို့ပူးကစားနီးမှာကမ္ဘာချန်ပီယံတိုင်ပွဲဝင်အဆင့်ထိရောက်နေတဲ့ကိုအော်လီဗာကပြောပါတယ် အမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာနေတဲ့ကို Oliver ဟာမြန်မာပြည်သူတွေအတွက်ရန်ပုံငွေရှာတဲ့ဂီတပွဲတွေမှာလည်း Lead Guitar သမားဖြစ်နေပါဝင်တီးခတ်နေသူဖြစ်ပါတယ်ဂီတပွဲတွေတစ်ဖက်နဲ့ဒီဘူးကစားနည်းကိုစကစားပြီးတစ်နှစ်ခွဲအတွင်းမှာပဲကျွမ်းကျင်အဆင့်ရပါတယ် Lead Guitar သမား Bull Champion ကို Oliver နဲ့မေးမြန်းထားပါတယ်ရှင်
အာမထင်မှပဲကစားဖြစ်တာပါကျွန်တော်ကဟိုကြောင်းမှာတော့ဒီ UMD မှာတော့ပူလ်ဟောရှိတယ်လေအဲ့မှာဝါဒနာရဲ့အပြင်းပြေကစားတယ်နောက်တော့ကြောင်းပြီးတော့တငယ်ချင်းတယောက်ကဟိုဒီ APA League ကို join ပါလားဆိုပြီးတော့လာကန်းလန်းတာပေါ့လေသူတို့အတင်းထဲကိုလာကစားပါလားဆိုပြီးလာကန်းလန်းတာ APA ဆိုတော့ American Pool Association ပေါ့ဒီအမေရိကမှာအကြီးဆုံး League ပေါ့နော်ဒီ Pool နဲ့ပတ်သက်ပြီးတော့ဆိုတော့အဲ့မှာကျွန်တော်စကစားတော့section ပထမ section တစ်ခုနှစ်ခုတော့တိတ်ဟိုမောင်မြင်ဘူးပေါ့နော်တော့နောက်ပိုင်းကျတော့ချန်ပီယံတွေဒီဒေတာအတွင်းမှာချန်ပီယံတွေဆက်တိုက်ဖြစ်တယ်ကမ္ဘာချန်ပီယံရှစ် World Championship Vegas မှာပြိုင်မဲ့ပွဲအတွက်ကို Vegas Qualifier Round မှာကျွန်တော်တို့အဲ့လိုပဲထပ်ဟိုနှစ်ပွဲသုံးပွဲလောက်ထပ်ပြီးတော့9တော့မှကျွန်တော်တို့ Vegas ကိုသွားရတာပေါ့နော် World Championship ကိုသွားရတာတူချင်းအနေနဲ့တော့ကျွန်တော်တို့ skill level တတ်မှတ်ချက်ကအဆသာရှိတယ်ပေါ့ဟိုဟာဟို2ကနေ70ရှိတယ်8 ball မှာ9 ball မှာကျတော့2ကနေ90ရှိတယ်ကျွန်တော်ကဟို8 ball မှာဆိုရင် skill level 6ရှိတယ်ဒါပေမဲ့ဟိုမကြခင် 7 ဖြစ်တော့မယ်ဟိုအမြင့်ဆုံး level ပေါ့နော်ဟို9 ball မှာဆိုရင် 7 ပေါ့လက်ရှိကျွန်တော် yeah skill level ကျွန်တော်အတင်းတင်းမှာသူက skill levelplayer တွေအစအစရှိတယ်အကုန်လုံးတော့ဒီနာတနစ်ခွဲအတွင်းမှာကျွန်တော် 3 ကနေစတာအခု level 6 70 ဖြစ်လာ
ဆိုတော့ခုနဟို go oliver ပြောသလိုပဲဒီ pool ကိုဟိုလွန်ခဲ့တဲ့တနစ်ခွဲလောက်ကမှအပျော်ရမ်းစကစားတာပေါ့လေဆိုတော့နည်းနည်းချီဟိုကစားလာတာမျိုးမဟုတ်ဘဲねအခုလိုမျိုးဒီကမ္ဘာ champion ပြိုင်ပွဲဝင်နိုင်တဲ့အဆင့်အထိရောက်အောင်ကဘယ်လိုမျိုးလေ့ကျင့်ပြီးတော့အောင်မြင်လာခဲ့တာလဲဆိုတော့လည်းရှင်းပြပါအရှင
်အဓိကဝါဒနာပေါ့နော်ဝါဒနာနဲ့ passion နှစ်မျိုးရှိတာပေါ့ဘာပဲဖြစ်ဖြစ်ဟိုကိုလုတ်တဲ့လုတ်တစ်ခုမှာစိတ်နှစ်ပြီးတော့လုတ်မယ်ဆိုရင်ကိုယ့်ရဲ့ခံယူချက်ပဲလीကိုဘာပဲလုတ်လို့အလဲပဲတစ်ခုရအောင်လုတ်မယ်ဆိုတဲ့ခံယူချက်နဲ့ကျွန်တော်လုတ်တာပေါ့နော်ဒီအားကစားမှမဟုတ်ပါဘူးဘယ်ကပညာရေးပဲဖြစ်ဖြစ် music ပဲဖြစ်ကိုဘယ်ကိုဝါဒနာစိတ်ပါတဲ့ဘယ်နယ်ပယ်မှာမဆိုကိုလုတ်ရင်တော့တောင်းတောင်းနဲ့မလို့ဟိုစိတ်ပါလဲပါလို့မယ်တော့လည်းပဲအတိုင်းတာတစ်ခုထိလုံမယ်ဆိုတော့ခံယူချက်နဲ့လုံလို့ဒီစင့်ထိဖြစ်လာတယ်လို့ပဲကျွန်တော်ခံယူထားတယ
်ဆိုတော့ပြောရမယ်ဆိုရင်တော့တနည်းကြရင်တော့ဒီပိုးကစားနေမှာကမ္ဘာချန်ပီယံဖြစ်ရမယ်ဆိုတော့ကြီးပြချက်မျိုးအထိထားပြီးတော့မှစူးစမ်းလာခဲ့တာပေါ့
ဟုတ်ကဲ့ကျွန်တော်စကစားပြီဆိုကြတဲ့ကျွန်တော်တို့ရဲ့ ultimate goal ပေါ့နော် ultimate goal ကဘာလဲပေါ့နော်ဘာအတွက်ကစားရလဲဆိုတော့ဟုတ်ရည်မှန်းချက်တော့ရှိတယ်လေကျွန်တော်တို့ဒီ APA League မှာကစားရင်ကျွန်တော်တို့အားလုံးရဲ့ရည်ရွယ်ချက်က Vegas မှာနောက်ဆုံး World Championship ထိပါခြင်းနဲ့ကစားခြင်းနဲ့ World Championship Final တွေမှာကစားခြင်းနဲ့ဆိုတော့ဟိုရည်မှန်းချက်တော့ဒီကစားသမားတိုင်းမှာရှိတယ်ဆိုတော့ကျွန်တော်ဒီတနစ်ခွဲအတွင်းမှာဒီ World Championship ကိုသွားလိုက်ရတဲ့အတွေ့အကြုံနဲ့ဒီအောင်မြင်မှုလို့ပြောလို့ရတာပေါ့နည်းနည်းလေးနော်ဟိုလူတိုင်းမရောက်ဘူးလေ Vegas ကိုဟိုတချို့ဆိုကစားတာအော်ဆယ်နှစ်ရှိပြီအနည်း20ရှိပြီဒါပေမဲ့ Vegas ကို World Championship qualify ဘယ်တော့မှမဖြစ်ဘူးတဲ့လူတွေလည်းအများကြီးရှိတယ
်ဆိုတော့နောက်တစ်ခုအမမေးချင်တာကကို Oliver ကဒီမြမဂီတဖျော်ဖြေပွဲတွေပေါ့လေအထူးသဖြင့်ဒီမြမပြည်သူတွေအတွက်ကိုရန်ပုံဝေးရှာတဲ့ပွဲတွေမှာလည်းဒီ Lead Guitar သမားတယောက်အနေနဲ့ဟိုပါဝင်တိခတ်သူဖြစ်တယ်ပေါ့လေဆိုတော့အဲ့လိုမျိုးဆင်မြင်းပေါ်မှာဖျော်ပြနေတဲ့အဆင့် Lead Guitar သမားဖြစ်လို့ဖြစ်လာဖို့ကရောဆောဆောပြောသလိုပဲဒီလိုဝါသနာအရလေ့ကျင့်ရင်းနဲ့ဖြစ်လာတာမျိုးလားရှင
် Music ကတော့ကျွန်တော်ဟိုဒီ Pool ထက် Pool နဲ့ရှင်လို့တော့မရဘူး Pool ဆိုတာကျွန်တော်တို့တခါလေအဲ့လိုကြုံမတငယ်ချင်းတွေကမိတ်ဆက်မှဟိုကစားဖြစ်တာပေါ့ Music ကတော့ကျွန်တော် Passion ပေါ့ငငယ်လေးတည်းကဟိုကြုံကြုံလို့အခွင့်အရေးမရခဲ့တာတော့မှဟိုမလုံးဖြစ်နေတော့မှစိတ်ထဲမှာအများတန်းဆွဲလန်းနေတဲ့အရာတခုပေါ့လေ music ကဟိုတီးတာဆိုတာအဲ့လိုဂီတနယ်ပဲပေါ့ဟိုကျွန်တော်ဒီမြန်မာပြည်ကလေးကနိုင်ငံခြားရောက်တဲ့ဒီကျွန်တော်အဲ့လိုရန်ဖန်ရန်ကအများတီးခဲ့တယ်ဟုတ်ကျွန်တော်ရဲ့ passion လို့ပြောလို့ရတယ် music ကဟိုဖူးလာကြတော့ဝါနာပေါ့လေနော်
အခုလိုမျိုးဒီဂီတာတစ်ဖက်ပေါ့ဒီလီဂီတာဒီတာရဂီတာတစ်ဖက်တခါဘူးကစားတာတစ်ဖက်နောက်ဟိုစစောကပြောသလိုပဲကြောက်တဲ့နေနဲ့မှဒီဘူးကိုကစားပြစ်တာဆိုတော့
ကိုအော်လီဗာကဒီ electrical engineering ကျောင်းတက်နေတဲ့ကစားရလို့နားလည်ထားပါတယ်ဆိုတော့အဲ့လို engineer ဖြစ်ဖို့ကျောင်းတက်တာတစ်ဖက်ဘယ်လိုမျိုးပေါ့နော်အချိန်လေးခွဲပြီးတော့လေ့လာလေ့ကျင့်နေစရာကိုလည်းပြောပြပါလား
ตัวเนี่ยดูตะตะมัดๆป่ะเนาะถ้าจีวาทนาโกบลาฉิ่งไปมั้ยโกเยแพชั่นโกบลาฉิ่งไปมั้ยจ้าเนี่ยนี่แหละโกวันยีเนี่ยปัญญายีโกแหละโหบาลานซ์เปียงเตียวเนี่ยเตียวซีมานาတော့มาดูป่ะจนเราก็โยบาได้ไอ้โหเบียมาโหอุมาจ้องตะနေတယ်ဆိုရင်တော့เบียมาอလုံးจนไม่รู้ป่ะเลยเนาะแต่แม้โหဖိတ်တယ်လူရှင်းလဲตั้วไล่ตาแหละโหဟိုกีตาร์เนี่ยปัดแต่เนาะโหဖိတ်တဲ့လူရှိရင်တော့ကျွန်တော်မငင်းတာများတယ်ဗျ။ဟောသွားလိုက်တယ်။ဟိုဆိုတော့မမေကိုဖြေမယ်ဆိုတော့ကျွန်တော်ဒီဟောညပြီးတော့လောက်ရတာပေါ့နော်။ကိုယ့်ရဲ့ဝါသနာကိုအချိန်တက်တက်ပေးတယ်။တခါကြရင်လည်း music ကိုအချိန်တက်တက်ပေးတယ်။ဒါပေမဲ့ဟောဒီဘက်ကိုယ့်ရဲ့ကျောင်းပညာရေးကိုလည်းမထိခိုက်အောင်လည်းကိုကအဲ့လိုကိုယ့်ရဲ့ own schedule နဲ့ကိုဟို season လောက်ကင်ခဲ့ရတာပေါ့။
ဒီလိုတော့ပဲစလုံးပညာရေးမှာလည်းပွဲရပြီဘူးမှာလည်းချန်ပီယံအဆင့်ထီကိုသွားနိုင်ပြီနောက်တစ်ခါဒီဂီတဘက်မှာဆိုရင်လည်းဒီဆင်မြင့်ပျော်ပြေပွဲတွေတီးနိုင်ပြီပေါ့လေဆိုတော့အဲ့လိုမျိုးလုံးနိုင်ဖို့ကကိုကတော်တော်လေးဟိုခက်ခက်ခဲခဲဖြတ်တန်းခဲ့ရတယ်လို့ပြောလို့ရောရနိုင်မလား
ဒီအမေရိကမှာလုံးဝလုံးလောက်ဖြစ်တဲ့အခွင့်အရေးတွေကလူတိုင်းမှာကိုယ်စီညီတူညီမျှရှိပြီးသားဆိုတော့ဟိုဥမာဗျာဟိုသူများတွေကြောင်းပြီးနိုင်ကိုကဘာလို့မပြီးနိုင်ပါလဲဆိုတော့ခံယူချက်ကျွန်တော်မှရှိတယ်ဘာပဲလုပ်လို့တော့သူဒါလုပ်နိုင်ငါလည်းလုပ်နိုင်မယ်ဆိုတော့ခံယူချက်ရှိတယ်အထူးသဖြင့်ကျွန်တော်တို့ဒီအမေရိကမှာလူငယ်အတွက်အခွင့်အရေးရများတယ်ဗျဟိုကိုစိတ်ပါတဲ့အရာတစ်ခုကိုလုံးဝလုံးလောက်ဖြစ်တယ်ဆိုတော့ positive thinking လေးရှိစေချင်တယ်ပေါ့နော်အထူးဖြင့်လူငယ်တွေကိုအဲဒီကျွန်တော်ဒါစကားဖြစ်ပဲပြောတာမဟုတ်ပါဘူးအမေရိကမှာတကယ်ပါကိုလုံးဝလုံးလောက်ဖြစ်ပါတယ်ဘယ်ပညာရေးနယ်ပဲတခုတည်းမဟုတ်ဘူးနော်အားကစားပဲဖြစ်ဖြစ်ဒီအနုပညာပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်တကယ်လုံးဝလုံးလောက်ဖြစ်ပါတယ
်အမေရိကပြည်တော်စု Maryland ပြည်နယ်မှာနေတဲ့ Bull Champion ဂီတသမား Go Oliver ပါရှင်ကိုဖြစ်ချင်တာကိုရည်မှန်းချက်ထားပြီးတော့လေ့ကျင့်ရင်ဘယ်အရာမဆိုအောင်မြင်နိုင်ပါတယ်လို့သူကပြောပါတယ်ရှင်ကျွန်မစုမြတ်ပါမှာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ထောက်လွေပြီးသတင်းနဲ့အစီအစဉ်တွေကို VOA website မှာလည်းဖတ်ရှုကြည့်ရှုနိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။မြန်မာနိုင်ငံကိုဂျက်လောင်စာစီပါဝင်လက်နဲ့မတင်ပို့ကြဖို့အမေရိကန်ပြည်တော်စုအိန္ဒိယဂျပန်နဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကအဆုံးသတ်ခဲ့တဲ့Quad Core လေးနိုင်ငံထိပ်သီးအစည်းအဝေးပွဲပြီးမှပူးတွဲကြေညာချက်ထက်မှမြန်မာရေးကိုပါထက်သွင်းထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံတဝန်းနိုင်ငံရေးနဲ့လုံခြုံရေးနဲ့လူသားချင်းစာနာမှုအကူအညီအကျတဲတွေစိုးရွားတဲ့အပေါ်မှာဘလို့မင်းစိုးရင်ပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးခံရသူတွေလွတ်ဖို့လူသားချင်းစာနာကူညီမှုတွေအဟန့်အတားမရှိဖွင့်ပြဖို့နဲ့ဆွေးနွေးညှိနှိုင်းဖြေရှင်းကြဖို့ကိုလည်းဒီထုတ်ပြန်ချက်ကတိုက်တွန်းထားပါတယ်လက်ဗရိုနိုင်ငံမှာတော့ဟက်စပိုလစစ်သွေးကြွတွေကိုအစ္စရေးကတင်းလာနေကလေကြောင်းတိုက်ခိုက်ရမှာလူ356ဦးထက်မနည်းသေဆုံးခဲ့ပြီးထောက်ညာကျော်ထိခိုက်ဒဏ်ရာရှိခဲ့ကြပါတယ်ပြစ်ပတ်800ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်သေဆုံးတဲ့အထက်ကလေးငယ်24ဦးနဲ့အမျိုးသမီး40ဦးပါဝင်တယ်လို့လက်ဗနွန်ကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်ပြုံးတဲ့ရုရှားထုတ်ကားပစ္စည်းတွေတက်စင်တဲ့အွန်လိုင်းဆက်သွယ်နိုင်တဲ့မော်တော်ယာဉ်တွေအလိုအလျောက်မောင်းနှင်ရေးစနစ်တွေပါဝင်တဲ့မော်တော်ယာဉ်တွေကိုအမေရိကန်ပြည်ထောင်စုတွင်ရောင်းချတာပိတ်ပင်ဖို့ပြင်ဆင်နေတယ်လို့အမေရိကန်ကုန်သွယ်ဝန်ကြီးဌာနကကြေညာလိုက်ပါတယ်။ဒါအမေရိကန်အမျိုးသားလုံခြုံရေးနဲ့ယာဉ်မောင်းတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်စောင့်ရချက်ဖြစ်ပါတယ်လို့လည်းဆိုပါတယ်။အသံဖတ်ဆက်ကိရိယာကင်မရာ GPS ဆက်သွယ်ရေးစနစ်နဲ့ Bluetooth နည်းပညာဆက်သွယ်စတဲ့မော်တော်ယာဉ်ပေါ်ပါတဲ့ကိရိယာတွေကနေကားပိုင်ရှင်တဲ့ပုံကိုရေးအချက်လက်တွေပေါက်ကြားနိုင်တာကြောင့်ပါလို့ကုန်သွယ်ဌာနကပြောပါတယ်။ခုတော့စီစဉ်ကိုဆုံးသက်ပြရစေခင်ဗျာဒီနေ့အင်္ဂါမနေ့စီစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ပါ
အခုထုတ်လွှင့်ခဲ့တဲ့ season တွေကို VOA internet site မှာ burmese.voanews.com မှာလည်းအတွဲတကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်တော်တော်ရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးရန်ကင်းရှင်းပြီးကျန်းမာချမ်းသာကြပါစေကျွန်တော်တမောင်သားမှာ